Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ18ရက်ဗုဒ္ဓဦးနေ့ညပိုင်း VOA စီစဉ်လေးကိုမြန်ခင်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါပြီ။ကျွန်မအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အဖေရင်ချားရေးမှုအောင်နဲ့သမတ်တော်နဲ့ဖန်တို့တွေ့ဆုံစကားပြောခဲ့တဲ့မှတ်တမ်းတွေရှင်းထုတ်ပေးဖို့ထိုက်တန်ရီပပလီကန်ထက်လွတ်တော်မှတူကတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံချားရေးဝန်ကြီးနဲ့ပြီးခဲ့တဲ့သတင်းပတ်တဲ့ဝါရှင်တန်မှာတွေ့ဆုံချင်းအမေရိကန်သမ္မတထရမ့်ကပြည်ဝထောင်လိုင်းသတင်းချက်လက်ပေးရတာမျိုးမရှိတဲ့အကြောင်းတတိပြနိုင်တယ်လို့ရုရှားသမ္မတကပြောလိုက်ပါတယ်။ဒီလိုထိုက်တန်ရောက်နိုင်ငံတကာသတင်းတွေကိုမသိဉီထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာဆင်ကြားမှာကကြောက်စိမ့်တဲ့ဗိုလ်ချုပ်များဆိုတဲ့ Global Witness ရဲ့မှတ်တမ်းရုပ်ရှင်ကားကိုရန်ကုန်မြို့ကဟိုတယ်မှာတားမြစ်ထားတာကြောင့်ပြတ်တော့တဲ့အစီအစဉ်ပြတ်သွားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
So we were going to stream the movie today and also release it online at 1:00 and the hotel
Global Witness ရဲ့မြန်မာနိုင်ငံဆိုင်ရာစီးရုံးရေးခေါင်းဆောင် Paul Donowitz ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင် NCA စာချုပ်မှာလက်မှတ်ရေးမထိုးထားတဲ့ KNPP KNDP အမျိုးသားတိုးတက်ရေးပါတီက27ရာစုဒုတိယပင်လုံးညီလာခံကိုမတက်ရောက်တော့ဘူးလို့ပြောတဲ့အကြောင်းပြင်တမတော်က The Voice Editor ချုပ်နဲ့ကလောင်ရှင်ကိုဆက်သွယ်ရေးဥပဒေပုံမှန် 66 ကာတီနဲ့တရားစွဲဆိုလိုက်တဲ့အကြောင်းစာရီကိုဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုပူအောင်လေးဦးနဲ့မတ်တကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်မျိုးသားလူညုံရေးအကြံပေးရရှိအောင်မိုက်ကယ်ဖလင်ပေါ်ပြည်သူ့စုံစမ်းစစ်ဆေးဗျူ FBI ရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့ညချိုင်းမှုအောင်ဂျင်းစ်ကော်မီကိုတမတ်တော်နဲ့ထွန်းကပြောကောင်းပြောကန်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ကပြီးနောက်မှာပဲ FBI ကြီးကဲဟောင်းရဲ့တွစ်ဆုံမှုမှတ်တမ်းတွေကိုထုတ်ပေးဖို့ထိုက်တန်ရီပပလီကန်ထက်လွတ်တော်မတူကတောင်းဆိုလိုက်ပါတယ်မှတ်တမ်းမှစုတွေအတန်ဖန်တာတွေပါဝင်တမတ်ထွန်းနဲ့ FBI ကြီးကဲဟောင်းတို့ကြားဆက်သွယ်မှုမှန်သမျှရှေ့တိုင်းမှာဗိုလ်ထုနဲ့နောက်ဆုံးထားပြီးအောက်လွှတ်တော်ကြီးကျက်စစ်ဆေးကော်မတီချန်တင်ပြဖို့ FBI ရဲ့ရင်ချိုင်းမှုအန်ဒရူးမက်ကိတ်ကိုကော်မတီဥက္ကဋ္ဌဂျေဆွန်ရှက်ဖက်ကစာရေးသားတောင်းဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မြို့သားလူညွေးချန်ပီယံရရှိအောင်ဖလင်ရာယူကနှုတ်ထွက်ခဲ့ပြီးနောက်တနေ့မှာပဲသမရထွန်းနဲ့တွေ့ဆုံခဲ့တာကို FBI ကြီးကဲအောင်ကမှတ်တမ်းတင်ရေးသားခဲ့တဲ့အကြောင်းမနေ့တုန်းကပဲနယူးယောက်တိုင်းစင်စာကရေးသားဖော်ပြလိုက်တာပါ။သမရရဲ့တောင်းဆိုချက်ဟာမလျော်ကန်တဲ့လုပ်ရည်အဖြစ် FBI ညွှန်ကြားရေးမှူးအောင်ကသူသဘောထားကိုထောက်ထားချန်ခဲ့ဖို့ရည်ရွယ်ပြီးမှတ်တမ်းတင်ထားတယ်လို့လည်းသတင်းစာကဖော်ပြထားပါတယ်။သမရရဲ့တောင်းဆိုချက်ဟာတရားစီရင်လုပ်ငန်းတွေကိုနောက်ရှေ့ဟန်တားရရောင်းနိုင်တယ်လို့သမရကိုတရားစွဲအရေးယူနိုင်တဲ့အထိဖြစ်လာနိုင်တယ်လို့လည်းဥပဒေရဲ့ကျန်းကျင်သူတချို့ကထောက်ပြနေကြတာပါ။ဒီသတင်းအတိုင်းသာမှန်ခဲ့မယ်ဆိုရင်တော့စုံစမ်းစစ်ဆေးမှုကိုကြောင်းဝင်နောက်ရှေ့မှာသမရပါဝင်ပတ်သက်နေကြောင်းနောက်ထပ်စိတ်နောက်ရှေ့ဖြစ်စရာဆွဆွဲချက်ဖြစ်လာလိမ့်မယ်လို့လည်းအောက်လွှတ်တော်ထောင်လိုင်းကော်မတီကဒီမိုကရက်ကိုယ်စားလှယ်အဒမ်စကစ်ကပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာရုရှားနိုင်ငံသားဝင်ကြီးဆာဂီလာဗရော့နဲ့ပြီးခဲ့တဲ့သတင်းပတ်ထဲဝါရှင်တန်မှာတွေ့ဆုံချိန်မှာလျှို့ဝှက်ထောက်လှမ်းရေးသတင်းအချက်အလက်ပေးအပ်တာမျိုးမရှိခဲ့ကြောင်းနဲ့ဆွေးနွေးပြောဆိုမှုအသေးစိတ်မှတ်တမ်းတွေကိုတက်တည်ပြနိုင်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။လျှို့ဝှက်သတင်းတွေကိုရုရှားနိုင်ငံသားဝင်ကြီးကသူ့ကိုပေးအပ်ခဲ့တာမျိုးမရှိသလိုတွေ့ဆုံချိန်မှာပြောဆိုထားတဲ့အကြောင်းတွေကိုမှတ်တမ်းတင်ထားတဲ့စာသားတွေကိုလည်းဝမ်ပန်းတသာတက်တည်ပြလို့တဲ့အကြောင်းအီတလီဝန်ကြီးချုပ်ပေါ်လိုဂျန်တီလိုနီနဲ့အတူဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါရုရှားနိုင်ငံသားဝန်ကြီးလာဗရော့နဲ့တန်မတ်ကြီးဆာဂီခီယက်တို့နဲ့အရေးကြီးတဲ့ထောက်လှမ်းရေးသတင်းတွေပေးအပ်ခဲ့ကြောင်းသတင်းတွေကိုတော့ဒီသတင်းပတ်ထဲမှာပဲသမ္မတထရန့်ကကာကွယ်ပြောဆိုနေတာဖြစ်ပါတယ်သမရနဲ့လက်ထောက်ဖြစ်သူတွေကတော့ထောက်လှမ်းရေးသတင်းအရှိန်မြင့်တွေစုံစမ်းထောက်လှမ်းမှုနည်းစနစ်တွေကိုထိခိုက်စေမဲ့သတင်းအချက်လက်မျိုးရုရှားတန်တမန်တွေကိုပြောဆိုခဲ့တာမရှိကြောင်းငြင်းဆန်ထားကြတာပါရုရှားတန်တမန်တွေနဲ့သမရထွန်းလို့ရဲ့တွေ့ဆုံမှုအတွင်းမလျော်မကန်လောက်ရမျိုးမရှိခဲ့ကြောင်းလဲတွေ့ဆုံချိန်မှာအတူရှိနေခဲ့တဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကပြောဆိုပါတယ်ရုရှားကိုအသိပေးခဲ့တဲ့ထောက်လှမ်းရေးသတင်းတွေထဲမှာတော့ခီးဆောင်ကွန်ပျူတာတွေထဲမှာဘုံတွေကိုလျှို့ဝှက်တည်ဆောင်နိုင်ဖို့ IS စစ်သွေးကြတွေကကြိုးပမ်းနေတဲ့နည်းလမ်းတွေပါဝင်တယ်လို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါရုရှားသမ္မတကတော့ရုရှားစန့်ကျင်ရေးစိတ်ဓာတ်တွေကြောင့်အမေရိကန်ကိုထိခိုက်နေတယ်လို့သမ္မတထရန့်အနေနဲ့တိုင်းပြည်ကိုကြားကြားနားနာမအုပ်ချုပ်နိုင်မယ်ဖြစ်နေရတယ်လို့ပြောဆိုခဲ့ပါတယ်ရှင
်အာဖဂန်နိုင်ငံရှီဝမ်ကဆူရမန်သံလွှဲဌာနတစ်ခုကိုတိုက်ခင်ဘုံပေါက်ခွဲသူတွေပါဝင်လက်နက်ပြည်စုံခိုင်ဆောင်ထားတဲ့စစ်သွေးကြွတွေစီးနင်းတက်ခတ်ခဲ့ရကလူနှုတ်ဦးထံမင်းနဲ့တင်ဆောင်ပြီး20လောက်တန်းရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်အာဖဂန်လူမျိုးတပ်ဖွဲ့ကချက်ချင်းဆိုလိုအစာဝတ်ကိုဖိတ်ဆို့ဝိုင်းရံခဲ့ပြီးအပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာတော့တိုက်ခိုက်သူအလုံးတင်ဆောင်တော့ခဲ့ကြောင်းပြောဆိုခဲ့ကြတာပါန နန်ဂရာပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်မှာဒီကနေ့ဖြစ်ခဲ့တဲ့စီးနင်းတိုက်ခိုက်မှုတွင်အထက်ကံဘုံခွဲသူတွေကအာဖဂန်ရေဒီယိုနဲ့ရုပ်မြင်သံကြားဌာန RTA အစအဦးဝင်ဝါမှာဖောက်ခွဲပြီးအတွင်းထဲကိုဝင်မှုကြိုးပမ်းရာကတိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တယ်လို့ကိုယ်တိုင်တွေ့ခဲ့တဲ့သူတွေနဲ့အစိုးရရရှိတွေကသတင်းတော်တွေကိုပြောကြားကြပါတယ်တိုက်ခိုက်မှုတွေဘယ်သူကမှတော့သူတို့လက်ချက်ဖြစ်ပြောဆိုလာမျိုးတော့မရှိသေးပါဘူးအာဖဂန်တာလီဘန်အဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်မဟုတ်ဘူးဆိုပြီးညှင်းဆန်ထားပါတယ် IS အစိုးရအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြော်တွေကတော့နန်ဂါပြည်နယ်မှာလှုပ်ရှားနေကြတယ်လို့အစိုးရပိုင်းအစအဦးတွေကစီးရချီဆိုင်အစ္စလာမ်စိုးရအားစပေါ်ရဲ့တစ္ဆာကန်တွေကိုထိုးစစ်ဆင်နေတဲ့အာဖဂန်နဲ့အမေရိကန်တပ်တွေကမကြာခဏတိုက်ခိုက်မှုတွေလုပ်လို့ရှိတဲ့ကြပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝင်းရဲ့လက်ထက်မှာပယ်ထိန်တပ်ဒုံးကျည်တွေနဲ့နျူကလ িয়ার ထိပ်မှုတွေအထူးတကွရှိနေတာဟာဆိုရင်ပြဿနာဖြစ်အောင်မီးထိုးပေးနေတာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေတာကိုကေရေးဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအစိုးရဟာဒုံးကျည်စမ်းသပ်မှုတွေကနေနျူကလ িয়ার ထိပ်မှုတပ်ဒုံးကျည်စွန့်ရီရဖို့နှီးကပ်လာနေပြီလို့လဲဂျပန်နိုင်ငံတိုချိုမြို့တော်ကအခမ်းအနားတစ်ခုမှာအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဟယ်ရီ ဟဲရစ် ဂျူနီယာကပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တိစောက်ရေးကိုကူညီတဲ့နိုင်ငံတွေလည်းတံခါးပိတ်ဆို့မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီ ဟေးလေးကမနေ့အင်္ဂါနေ့တုန်းကသတိပေးပါတယ်။ဂျပန်နိုင်ငံအနောက်ဘက်ပင်လယ်ပြင်ထဲကိုကျောက်ရောက်ခဲ့တဲ့မြောက်ကိုရီးယားရဲ့တာလပစ်ကနေတာဝတ်ပြေကြားဒုံးကျည်တစ်စင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကစမ်းသပ်ခဲ့မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအဆုံးသတ်မှာတာမတ်ကြီးဟေလေးကပြောဆိုတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတအစ်မွန်ဂျေအင်စတင်တာဝန်ယူပြီး၄ရက်မြောက်နေ့မှာပဲမြောက်ကိုရီးယားတို့ကသတင်းပတ်တည်းအတွင်းဒုတိယမြောက်ဒုံးကျည်ကိုစမ်းသပ်ခဲ့တာဖြစ်ပါတယ်ရှင်။
ဒီအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 11395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သမ္မတမော်ဝိုင်းစစ်စင်ရဲ့ဗိုလ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီချစ်တိုင်အာရိုဝါနိုအင်ယူရောမှာမနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးခံမှန်မှုပေါ်ချီချိုးပြောဆိုလိုက်ကြပြီးစီးရီးယားနိုင်ငံမြောက်ပိုင်းက IS အစိုးရစစ်သွေးကြွတွေကိုရင်ဆိုင်ရမှာသဘောထားကွဲလွဲနေတာတွေကိုပြောဆိုဖို့ကိုတော့ရှောင်ရှားခဲ့ကြပါတယ်နှစ်နိုင်ငံဆက်ဆံရေးခံမှန်ကြောင်းခေါင်းဆောင်အုပ်စုကပြောဆိုခဲ့သလိုသမ္မတထရန့်ကတော့အမ်ကန်လောက်ကောင်းနေတဲ့ဆက်ဆံရေးဒီထက်ပိုတိုးတက်လာလိမ့်မယ်လို့လည်းပြောဆိုခဲ့တာပါစီးရီးယားနိုင်ငံကကတ်ပြည်သူစစ်တွေကိုလက်လက်ကြီးပြီးထောက်ပံ့ကူညီဖို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဆုံးဖြတ်ခဲ့တဲ့ပတ်သက်လို့ခေါင်းဆောင်တွေအစလုံးကတစုံတရာပြောတာမရှိပါဘူး။အဲဆိုသူကြတွေကမြို့တော်တစ်ခုလိုမျိုးထိန်းချုပ်ထားတဲ့စီးရဲနိုင်ငံရက်ကာမျိုးကိုဒီနေ့နောက်ပိုင်းပြန်လည်တင်ပတ်ရေးအမေရိကန်ဥဆောင်တဲ့မဟာမိတ်ဖွဲ့ရဲ့စစ်စင်ရေးမှာကပ်ပြည်သူစစ်ဖွဲ့ YPG ဟာအဓိကအခန်းကဏ္ဍကပါဝင်နေပါတယ်။တူကီရှိတောင်ပိုင်းဒေသမှာ1984ခုနှစ်ကလေးကခေါတော်ရေးသမားတွေရဲ့ပုံကံမှုတွေနဲ့ရင်ဆိုင်နေရတဲ့တူကီနိုင်ငံကတော့အစ္စလမ်ဆွေးရောက်တွေကိုစစ်စင်နေတဲ့မဟာမိတ်ညွန်ပေါင်းဖွဲ့မှာကပ်ပြည်သူစစ်ဖွဲ့ပါဝင်နေတဲ့ပုံတစ်လျှောက်လုံးကန့်ကွက်နေတာဖြစ်ပါတယ်။စီးရဲကပ်ပြည်သူစစ်ဖွဲ့ဟာတူကီနိုင်ငံကတရားမဝင်ဖွဲ့စည်းဖြင့်သတ်မှတ်ထားတဲ့ကတ်အလုံသမားပါတီ PKK နဲ့ဆက်နွယ်မှုရှိတဲ့အတွက်တစ်ချိန်ကျရင်အမေရိကန်ကပေးရထားတဲ့လက်နက်တွေဟာတူကီနိုင်ငံကိုရောက်လာလိမ့်မယ်လို့လည်းတူကီသမ္မတကအစောပိုင်းမှာသတိပေးထားတာပါ
American မြို့သားလုံခြုံရေးအေဂျင်စီ NSC ရဲ့ Cyber ထောက်လှမ်းရေးနည်းပညာကိုသုံးပြီးကွန်ပျူတာစနစ်ကိုထိန်းချုပ်ဝင်ညှစ်တဲ့ Ransomware တိုက်ခတ်မှုတွေပြီးခဲ့တဲ့သတင်းပတ်ထဲကျူးလွန်ခဲ့တဲ့ Hacker အဖွဲ့ကသူတို့လက်ထက်မှာရှိနေတဲ့နောက်ထပ်ကွန်ပျူတာကုတ်တွေကိုလာစင်မှားယူတဲ့စနစ်နဲ့ရောင်းချသွားမယ်လို့ကြေညာလိုက်ပါတယ်။ Shero Broker ဆိုတဲ့အဖွဲ့ကမနေ့အင်္ဂါနေ့ကကြေညာတာပါ။အချက်အလက်တစ်တွေထဲမှာတော့ Microsoft ရဲ့ Windows 10 စနစ်နောက် web browser တွေနဲ့လက်ကင်ဖုန်းတွေရဲ့အားနည်းချက်တွေကိုအသုံးချနိုင်မဲ့နည်းပညာတွေရုရှားတရုတ်အီရန်မြောက်ကိုရီးယားတို့ကနေရယူထားတဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်ဆိုင်ရာအချက်အလက်တွေပါနိုင်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်မြို့သားလုံခြုံရေးအေဂျင်စီ NSA ထံကနေခွင့်ယူထားတဲ့ cyber ထိုးဖောက်ဝင်ရောက်မှုနည်းပညာတွေဆိုပြီးပြီးခဲ့တဲ့နှစ်က Shadow Brokers အဖွဲ့ကလေလံပစ်မဲ့ကိစ္စကတော့မအောင်မြင်ခဲ့ပါဘူး။ဝင်ညစ်တဲ့ WannaCry ကွန်ပျူတာဗိုင်းရပ်စ်ကတော့ Microsoft ရဲ့ Windows XP စနစ်ရဲ့အားနည်းချက်တွေကိုအခွင့်ကောင်းယူတိုက်ခိုက်ခဲ့တာပါ Windows XP စနစ်ကိုလုံခြုံရေးဆိုင်ရာ update လုပ်ဖို့လိုကိစ္စတွေကိုတွန်းအားပေးနေတာကိုတော့ကုမ္ပဏီဘက်ကလုံးဝညှိပါရပ်ဆိုင်းလိုက်ပါပြီဒါပေမဲ့တိုက်ခိုက်ခံရမဲ့အရေးကနေကာကွယ်နိုင်မဲ့နည်းလမ်းကိုထုတ်ပြန်ခဲ့တယ်လို့အချက်အလက်တွေပြန်ရရေးအတွက်တောင်းနေငွေကိုမပေးကြဘူးလဲကုမ္ပဏီကတိုက်တွန်းထားပါတယ်ရှင်
ပြည်ထောင်နိုင်ငံမှာဒီကနေ့စတင်မဲ့ကင်ဆာရှင်ပွဲတော်မှာမြန်မာနိုင်ငံကအခြေတင်ဖြစ်စရာအမျိုးသားရေးလှုပ်ရှားမှုတွေမှာထင်ရှားတဲ့တန်ခါတော်တပါးဖြစ်သူဥဝရသူကြောင့်မှတ်တမ်းတွေရုပ်ရှင်ကလည်းပါဝင်မှာဖြစ်ပါတယ်။ဒါရိုက်တာဘာဘက်ရှိုးရရကူထားတဲ့ The Vulnerable Tribute မှတ်တမ်းတွေစကားမှာတော့တာမန်ရဟန်းတော်တပါးဖြစ်ကနေအယူဆပြင်းထန်တဲ့အမျိုးသားရေးလှုပ်ရှားမှုတွေကြောင့်နိုင်ငံတကာကပါအာရုံစိုက်ခံလာရတဲ့ဥဝရသူကြောင့်ရကူထားတာပါ။ဒါမှမဟုတ်ကင်ဆာရှင်ပွဲတော်မှာအချိုပြတ်သွားမဲ့စကားမှာတော့ဥရသူလူသိများထင်ရှားလာတဲ့အကြောင်းရင်းတွေထဲမှာသူ့ရဲ့ပြင်းထန်တဲ့အမျိုးသားရေးလှုပ်ဆော်ဟောပြောမှုတွေတော်မကမီဒီယာရဲ့အခန်းကဏ္ဍကိုပါမိမောင်းထုတ်ပြထားပါတယ်။အမျိုးဘာသာသာသနာဆောက်ရှောက်ရေးဖွဲ့မဘာသာရဲ့ဥဆောင်တန်ခါတော်တပါးဖြစ်ထင်ရှားတဲ့ဥရသူဟာအင်တာနက်လူမှုကွန်ရက်တွေပေါ်မှာလည်းအများကအာရုံစိုက်ခံရသူတူဖြစ်ခဲ့တယ်လို့2013ခုနှစ်မှာတုန်းက Time Magazine မှာမျက်နှာပေါင်းဆောင်မအဖြစ်ဖော်ပြခံခဲ့ရတဲ့အထိပါဥရသူဟာစူပူချဲပတ်မှုတွေဖြစ်အောင်သွေးတော်လှုပ်ဆောင်မှုနဲ့2003ခုနှစ်မှာ1025နှစ်ပြည်ထောင်ချခံခဲ့ပါရဲ့ဒါမှမဟုတ်ဘာသာရေးလူမျိုးရေးအခြေခံနဲ့လူမှုအတိုင်းအဝန်းကြားပြစ်ခတ်တွေပေါ်ပေါက်ခဲ့တဲ့2012ခုနှစ်မှာပဲလူငယ်ချမ်းသာဝင်နဲ့ပြန်လည်လွတ်မြောက်လာခဲ့တာပါ2016ခုနှစ်မှာရိုက်ကူးထားတဲ့ The Vulnerable ဥရသူအကြောင်းမှတ်တမ်းတင်စကားကိုတော့ပြည်ထောင်နိုင်ငံမှာဇွန်လနဲ့စတင်ပြသဖို့စီစဉ်ထားပါတယ်
တောင်ထောက်ပင်လယ်ပြင်ရဲ့အများစုကိုပိုင်ဆိုင်တယ်လို့ပြောဆိုနေတဲ့တရုတ်နိုင်ငံနဲ့နိုင်ငံရေးအရာရောစီးပွားရေးအရာပါဆက်ဆံရေးပိုပြီးခိုင်မာအောင်အရှေ့တောင်အာရှနိုင်ငံခေါင်းဆောင်တွေဥတီဆောင်ရွက်လာနေချိန်မှာပဲဖိလစ်ပိုင်နဲ့အမေရိကန်ရေတပ်တို့ရဲ့ဒီနှစ်နှစ်ပတ်လည်စီးရေးလေ့ကျင့်မှုမှာတော့အကဲဆက်လာတဲ့တောင်ထောက်ပင်လယ်ပြင်အတွင်းစီးရေးလေ့ကျင့်မှုတွေကိုရှောင်ရှားခဲ့ပါတယ်ရှင
်ကောင်းလေဦးနဲ့မတင်ကြီးထက်တူကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကြောက်စိမ့်တဲ့ဘိုးချုပ်များဆိုတဲ့ Global Witness ရဲ့မှတ်တမ်းရုပ်ရှင်ကားကိုပြသမဲ့အစီအစဉ်ပြသွားတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ကျောက်စိမ့်တဲ့ဘိုးချုပ်များဆိုတဲ့ Global Witness ရဲ့မှတ်တမ်းရုပ်ရှင်ကားကိုရန်ကုန်မြို့က Park Royal Hotel ကတားမြစ်တာကြောင့်ပြသမဲ့အစီအစဉ်ပြသွားပါတယ်။ရန်ကုန်စိုးရရဲ့ခွင့်ပြုချက်မရှိလို့ပြသခွင့်မပေးနိုင်ဘူးလို့ Hotel ကပြောပေမဲ့လည်းအာဏာပိုင်တွေတကယ်တမ်းညွှန်ကြားခဲ့သလားဆိုတာကတော့တိတိကျကျမသိဘူးလို့ Global Witness ကပြောပါတယ်။မှတ်တမ်းရုပ်ရှင်ပြသခွင့်တားမြစ်ခံရပေမဲ့ Internet Online ပေါ်မှာတော့ဒီမှတ်တမ်းရုပ်ရှင်ကားတို့ကိုဒီကနေ့မှတင်လိုက်ပြီဖြစ်ပါတယ်။ပြည်စုံကမှတင်ကြီးထက်ကပြောပြပေးပါလိမ့်မယ်။
ကျမကျမတို့ကတော့ကျင်းစာတင်နေပြီလို့ပဲထင်တာပဲကျမတို့ဒီဒေတာခဏီကဘာမှလဲကြောက်စင်းကိုမမီရမတုံးရမကြိုက်ညာပေါ့နော်။အော်ကြာပဲကြားလိုက်တယ်ဟိုမှာဘယ်နဲ့ပီတန်ကြောက်တယ်ဟိုမှာဘယ်နဲ့တင်းကြီးထော်လာဒီလျံဘလောက်တန်းနေဟာဖြစ်တဲ့အမျိုးကြားတော့အမြင်မ်းကြားနေရတယ်ပေါ့ကျမတို့ကမြင်ခွေ့ကြိုင်ခွေ့ကိုမရဘူးပေါ့နော်။ကံကောင်းလို့အဲကိုကလန်သွားရင်နဲ့ကြောက်စင်းရဲ့တရားနေအနေမှာလန်သွားရင်နဲ့ကံကောင်းလို့ကြောက်တယ်လို့မရကောက်ရရင်တော့မှဥပဒေအရကျမတို့ကပြန်လဲအချိုခန်းနေတဲ့ညောင်ရအောင်မယ်ဆိုတော့ဒါကကျွန်တော်တို့တွေ့ကြပါချင်းချင်းစားပါပဲလား
Jaden Generals ကျောက်သိန်းရဲ့ဘိုးချုပ်များဆိုတဲ့မှတ်တမ်းရုပ်ရှင်ကားတွေကကချင်မျိုးသမီးတဦးရဲ့ရင်ဖွင့်တံကိုကြားခဲ့ရတာပါဒီမှတ်တမ်းရုပ်ရှင်ကားတို့ကိုရန်ကုန်မြို့ Park Royal Hotel မှာပြသဖို့အတွက်သတင်းတောက်တွေဧည့်သည်တွေကိုဖိတ်ကြားပြီးလူဆောင်တက်ဆုံရောက်လာတော့မှ Hotel ကပြခွင့်မပေးနိုင်ဘူးလို့ညင်းခဲ့တာဆိုပြီး Global Witness ရဲ့မြန်မာဆရာစီယုံရေးခေါင်းဆောင် Paul Donowitz ကပြောပါတယ
် So we were going to screen the movie today and also release itonline
at 1:00 ဒီနေ့ရရှိပြသဖို့ ਨੇ online ပေါ်ကနေဖြန့်ဝေဘူးစီစဉ်ထားတာပါနေ့လယ်တနာရီမှာ hotel agent ကောင်တာကနေပြီးတော့ကျွန်တော်တို့ကို hotel မှာဒီရုပ်ရှင်ကိုပြသခွင့်မပြုဘူးလို့ပြောပါတယ်ကျွန်တော်တို့ကရန်ကုန်တိုင်းဒေသကြီးအစိုးရထံကနေပြီးတော့ခွင့်ပြုချက်မရှိလို့ဆိုပြီးတော့အကြောင်းပြချက်ပေးပါတယ်မှတ်တမ်းရုပ်ရှင်ကိုပြခွင့်မပေးဘူးအာနာဘော်နီဘက်က hotel ကိုညွှန်ကြားခဲ့သလားဆိုတာနဲ့ပတ်သက်လို့တော့ကျွန်တော်တို့မသိပါဘူးအာနာဘော်နီညွှန်ကြားတယ်ဆိုတဲ့အချက်လက်တွေတော့ကျွန်တော်တို့မှာမရှိပါဘူးဒါနဲ့ပတ်သက်လို့ကျွန်တော်တို့မသိပါဘူးဒီမှတ်တမ်းရုပ်ရှင်ပြသခွင့်ရဖို့တော့အာနာဘော်နီစီကခွင့်ပြုချက်တောင်းမဲ့အစီအစဉ်မရှိပါဘူး
။ကချင်ပြည်နယ်ကကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေကမြမငင်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာတက်ရောက်မှုရှိနေတယ်။ဒီကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေရဲ့နောက်မှာစစ်တပ်နဲ့ဆက်နွယ်နေတဲ့အာနာကြီးသူတွေပါဝင်ပတ်သက်နေတယ်လို့ Global Witness ရဲ့ Jade and Generals မှတ်တမ်းရုပ်ရှင်ကမှပြောဆိုထားတာပါ။ကချင်ဒေသတိုက်ပွဲတွေ၊ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေအပေါ်၊ကချင်ဒေသခံတွေ၊ကချင်ပြည်နယ်ကရပ်ဖက်အဖွဲ့အစည်းတွေရဲ့ယူဆချက်တွေ၊ကိုရီးယားဖြစ်ရပ်တွေကိုစူးစီးတင်ပြထားတဲ့ကြောက်စိမ့်နယ်ဘူချုံများမှတ်တမ်းရုပ်ရှင်ကကိုတော့ YouTube မှာမြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ပါဒီကနေ့လွှင့်တင်ထားပါတယ်။ကျောက်စိမ့်နဲ့ဘိုးချုပ်များ Jade and Generals လို့အမည်ပေးထားပြီးစစ်တပ်နဲ့ကျောက်စိမ့်လုပ်ငန်းတွေကြားအဆက်အဆက်ကိုရိုက်ကူးထားတယ်ဆိုတာကြောင့်ဟိုတယ်အနည်းနဲ့စိုးရင်ပြီးအခုလိုပိတ်လိုက်တာလို့ယူဆတယ်ဆိုပြီးလဲ Global Witness ရဲ့မြန်မာဆိုင်ရာစီးရုံးရေးခေါင်းဆောင် Paul Donowitz ကပြောပါတယ
် We understood that that they were concerned that because the film identified powerful people associated with the military, that
ဒီမတန်းရရှင်တို့မှာကစစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့အာဏာရှိသူတွေနဲ့ဆက်ဆက်နေတယ်လို့ပြောဆိုထားတော့သူတို့ဘက်ကစိုးရိမ်မှုကိုကျွန်တော်တို့နားလည်လို့ရပါတယ်။ဟိုတယ်ရဲ့စီးပွားရေးအကျိုးစီးပွားကိုထိခိုက်ကောင်းထိခိုက်နိုင်ပါတယ်။သူတို့အကျိုးစီးပွားထိခိုက်နိုင်တဲ့အပေါ်မှာစိုးရိမ်ကောင်းစိုးရိမ်နိုင်တာဖြစ်ပါတယ်။ဒါကသူတို့ရဲ့အဓိကစိုးရိမ်ချက်ပါ။သူတို့အန္တရာယ်ရှိနေတာကိုမစွန့်စားကြပါဘူး။စစ်တပ်နဲ့အာဏာပိုင်တွေစိတ်ဆူးဒေါသထွက်မှာဆိုလို့ဒီရုပ်ရှင်ကိုမပြဖို့တားတာလို့ကျွန်တော်တို့ဘက်ကတော့ယူဆပါတယ်။
6024ထုတ်လုပ်မှုကနေရတဲ့ဝင်ငွေက2014တနှစ်တည်းမှာတင်ဒေါ်လာတန်း 3,000 ကျော်ရှိတယ်လို့ပြောဆိုထားတဲ့ Global Witness အဖွဲ့ကြီးရဲ့6024မြန်မာအကြီးဆုံးနိုင်ငံတော်လျှို့ဝှက်ချက်ဆိုတဲ့2015ခုနှစ်အစည်းအခမ်းစာမှာလဲဒီငွေတွေကိုဘယ်သူတွေပိုင်ဆိုင်ထားတယ်လဲဆိုတာကိုထောက်ပြထားတာပါကဘာတဝန်းကအဆိုးအဝါဆုံးသဘာဝပတ်ဝန်းကျင်နဲ့လူအခွင့်ရေးရိုးရင်းချိုးဖောက်မှုတွေတဲကအများပြားဟာနိုင်ငံရေးရဲ့သဘာဝအရင်းမြစ်ထုတ်လုပ်ရယူမှုနိုင်ငံရေးနဲ့စီးပွားရေးစနစ်တွင်းကချဆမှုတွေကြောင့်ဖြစ်တယ်လို့ Global Witness ကယူဆပြီးဒါကိုအဆုံးသတ်နိုင်ဖို့လှုံ့ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်ရှင်
။မှန်တယ်ကြီးထားခြင်းဆက်ထားတာပါ။ခုထမှာတော့မြန်မာနိုင်ငံမှာလူအခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်အနောက်ရှက်ပေးခံရတဲ့ခြေအနေတွေပိုဆိုးလာနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းနိုင်ငံရေးအပြောင်းအလဲတွေအတော်များများရှိခဲ့ပေမဲ့လို့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်ချိန်ချောက်ခံအနောက်ရှက်ပေးခံရတဲ့အခြေအနေတွေကတော့မပြောင်းလဲတဲ့အပြင်ပူရောင်ဆိုးလာတဲ့အခြေအနေတွေရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့နိုင်ငံတကာသဘောတူစာချုပ်တွေမှာဖော်ပြထားတဲ့ပြဋ္ဌာန်းချက်တွေနဲ့အညီလူခွင့်ရေးလှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းကြပါတယ်။ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ပြည်ထွေးကပြောပြပေးပါလိမ့်မယ်။
မြန်မာပါဝင်ကမ္ဘာတဝဲလူခွင့်ရေးတက်ကြွလှုပ်ရှားသူတွေခြေချောက်ခရရတာအနောက်ရှက်ပြီးခရရတာဖန်စီတက်ပြက်ခရရတာတွေဟာပြီးခဲ့တဲ့2014ခုနှစ်အတွင်းမှာပို့ပြီးတော့ဆူဝါလာခဲ့တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့ Amnesty International ကမေလ16ရက်နေ့နေဆွဲနဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီအကံစာမှာဖော်ပြထားပါတယ်ဒီမှာလည်းကမဆူရင်လည်းအရက်သားဆူရတက်လာပြီးတဲ့နောက်ပိုင်းမှာကိုပဲလူခွေကောက်ကွယ်ဆောက်ရှောက်သူတွေဆက်ပြီးတော့စောက်တိခရအနောက်ရှက်ပေးခရရစဲဖြစ်ပြီးတော့အဲ့လိုဖြစ်ရတွေ့မှာအဆူရအာနာပိုင်တွေတောင်မကအာနာပိုင်အဖွဲ့စည်းမဟုတ်တဲ့သူတွေရဲ့အနောက်ရှက်ပေးမှုတွေလည်းပိုပြီးတော့များလာတယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတေသည်လော်ရာဟေးကပြောပါတယ်
Facing the situation for human rights defenders in Myanmar is still really serious. I mean, they face threats.
မြန်မာနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအခြေအနေဟာအထူးစိုးရိမ်ရတဲ့အနေအထားမှာရှိနေတော့မှာလူခွင့်ရေးလှုပ်ရှားတဲ့အတွက်ချင်းချောက်ခံရတာအနောက်ရှက်ပြုတ်ခံရတာတွေရှိနေတာကိုဆိုလိုတာပါဒါကတော့အစိုးရအာဏာပိုင်တခုတည်းကလှုပ်ဆောင်တာမဟုတ်ပါဘူး။လူခွင့်ရေးကာကွယ်သူတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်၊ဓာတ်ပုံရိုက်မှတ်တမ်းတင်တဲ့အဖွဲ့တွေရှိပါတယ်။တချို့ထိလွယ်ရှားလွယ်တဲ့အကြောင်းအရာတွေကိုမကြောက်မရွံ့ထုတ်ဖော်ကြတဲ့သူတွေဆိုရင်အနောက်ရှက်ပေးခံရတာ၊ချိန်ကျောက်ခံရတာတွေရှိနေတော့မှာ။နမေတိရှင်းနေတွေသတင်းသမားတွေချင်းရောက်ခံနေရဆဲပါဒါကြောင့်မလို့အစိုးရအနေနဲ့ဒီလိုအခြေအနေတွေကိုတည်တည်ချာချာစုံစမ်းပြီးတော့အပြစ်ရှိတဲ့သူတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်ပါတယ်ရှင
်အပြစ်ကျူးလွန်တဲ့သူတွေကိုအစိုးရကထိထိရောက်ရောက်ဟတ်တာအရေးယူတတ်ခြင်းမရှိတာကြောင့်ဒီလိုအခြေအနေတွေဆက်ပြီးတော့ဖြစ်နေတာလို့လည်းလော်ရာဟေးကထောက်ပြပါတယ
် You know this is a government that came to power or came to office rather saying you know it's time to change and it really is you know people are
having so yeah ဆိုရင်အပြောင်းအလဲတွေလုပ်ဖို့အချိန်ပြန်ပြီးလို့ပြောပြီးတက်လာခဲ့တဲ့အစိုးရပါတကယ်လည်းအပြောင်းအလဲတွေလုပ်ဖို့တကယ်ကိုလိုအပ်နေပါတယ်လူလူတွေဆိုတာဆယ်စုနှစ်နဲ့ချီပြီးတော့ချင်းရောက်ခံရမှုတွေအနောက်ဆက်ပေးမှုတွေနဲ့ကြုံခဲ့ရတာပါဒါကြောင့်မလို့ဒီအခြေအနေကိုရပ်ပစ်ဖို့လိုပါတယ်ဒီလိုမျိုးရပ်ပစ်ဖို့မှလည်းအစိုးရကအဓိကအခန်းကဏ္ဍကနေရှိနေရပါတနေ့ဆိုင်အခိုင်အမာချပြီးတော့ထိထိရောက်ရောက်လှုပ်ဆောင်မှုလိုပါတယ်ရှင
်လူခွေရေကာကွယ်ဆောက်ရှောက်သူတွေအပေါ်တတိယနဲ့စောက်ကြည့်မှုတွေအလုံးရှက်ပေးမှုတွေကိုထိထိရောက်ရောက်ဟတ်တာဖို့ဆိုရင်အစိုးရအနေနဲ့ဘူဟာရရေချမှတ်ရုံနဲ့မလုံလောက်ဘဲလက်တွေ့အခောက်ထဲပေါ်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီပြချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးပေးကလည်းထောက်ပြပြောဆိုပါတယ
်ဒီအစိုးရဘက်ကစိတ်ကြီးဆိုင်ကဘလောက်ရှိပဲလူခွေကိစ္စပြောပေးမယ်ရဲရွာအုပ်ချုပ်ရေးအစ်င့်ကိုလှုပ်ဆောင်နေတဲ့သူတွေကမှလူခွေပညာပေးတဲ့သူတွေကာကွယ်တဲ့သူဆိုလို့ရှိရင်တန်ပြားနဲ့စောင့်ကြည့်နေတော့မယ်။နောက်ရောက်ခါသတင်းလိုက်တာတွေရှိနေတော့မယ်။အထူးဖြင့်ကျွန်တော်တို့ခုနသမဂ္ဂနဲ့ပတ်သက်ပြီးတော့ဒီအထူးစုံစမ်းစစ်ဆေးရေးနဲ့တွေ့တဲ့အချိန်မှာအခုချိန်ကြီးကျွန်တော်တို့ရဲ့တပ်ပုံကိုခိုးဆောင်ခိုးဝဲရိုက်နေတဲ့အစင်လားမပြောက်သေးဘူး။အဲ့တော့လူခွေကာကွယ်စောင့်ရှောက်တဲ့သူတွေကို policy ရပြောင်းမိမယ်တကယ်တမ်းလက်မှာအောက်ခြေတိမစင်းလေးပဲနဲ့ခုနလိုနောက်ရောက်ခါလိုက်တာတွေနှောက်ဆက်တာတွေအနှောက်ယှက်ပေးတာတွေကတော့ကျွန်တော်ဆက်လက်ကြုံတွေ့နေတော့မှာလေ။အဲ့တော့2016ကိုကြည့်မယ်ဆိုရင်အစိုးရရဲ့နှောက်ယှက်မှုတွေလည်းမလျော့သေးဘူးလို့နောက်ထပ်အနေရပေးတဲ့အချင်းချင်းနောက်ပြည်သူချင်းချင်းနောက်ထောက်ချက်တဲ့နှောက်ယှက်မှုတစ်ခုကလည်းပုံစံတစ်တပြုံနဲ့တိုးလာတာတွေ့ရပါလား
Amnesty International ဖွဲ့ကထုတ်ပြန်တဲ့အခုနောက်ဆုံးအစည်းအဝေးစာထဲမှာဒီ2016ခုနှစ်အတွင်းကမ္ဘာတဝန်းလူ့ကိုယ်ရေးကာကွယ်စောင့်ရှောက်သူ181ယောက်အသက်ခံခဲ့ရပြီးတော့ဒီ2015ခုနှစ်တုန်းကတော့ဒီလိုအသက်ခံရတဲ့သူပေါင်း156ယောက်သာရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။မဒီကထုတ်ပြန်တဲ့ဒီအစည်းအဝေးစာနဲ့အတူ Brief Campaign လို့ခေါ်တဲ့ကမ္ဘာတဝန်းလူ့ကိုယ်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်တိုက်ခိုက်ခံရမှုတွေအဆုံးသတ်ရေးလှုပ်ရှားမှုတစ်ရက်ကိုလည်း Amnesty International အဖွဲ့ကကြေညာတဲ့ချိန်မှာစတင်လိုက်ပါတယ်ရှင်
။ My Computer ဆက်သွယ်မြင်းမြန်ထားတာပါ။ VOA ကနေထုတ်လွှင့်နေတဲ့အတန်လွှင့်စီစဉ်တဲ့အပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆိုင်မျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့ကြေညာတဲ့ချိန်မှာပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ခုဒီခါမှာတော့တက်မတော်က The Voice Editor ဂျုံနဲ့ကလောင်ရှင်ကိုဒီကနေ့မှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ The Voice နိုင်စင်သတင်းစာမှာဖော်ပြခဲ့တဲ့ကြည်တော်စုတစ္ဆာတယောစာနဲ့ပတ်သက်လို့တက်မတော်က The Voice Editor ဂျုံနဲ့ကလောင်ရှင်တို့ကိုဒီကနေ့မှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံတိုင်ကြားပြီးတော့ပြည်လည်မှုရရှိဖို့ကောင်စီကကြားဝင်ဖြည့်ရှင်းပေးနေတဲ့အချိန်မှာအခုလိုအမှုဖွင့်တန်းလိုက်တာဖြစ်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့လက်နက်ကင်ပဋိပက္ခကိုဝေဖန်တယောထားတဲ့ကြည်ရောင်စုတစ္ဆာတယောစာကိုမတ်လ26ရက်နေ့တုန်း The Voice နေ့စဉ်ထုတ်သတင်းစာမှာဖော်ပြခဲ့တာဖြစ်ပါတယ်။တမရဘက်ကဒီပေါ်မှာကန့်ကွက်လွားတွေတင်ခဲ့ပြီးပြီးခဲ့တဲ့လကလေးကမြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံကိုဒါနဲ့ပတ်သက်ပြီးတိုင်ကြားခဲ့ပါတယ်မြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံတိုင်ကြားခဲ့တာမှာပြည်လည်မှုရရှိဖို့အတွက်အခုချိန်ထိကောင်စီဘက်ကကြားဝင်ဖြည့်ရှင်းနေရဆဲဖြစ်ပါတယ်ဒီတယောစာကို The Voice ရဲ့ပင်နိုင်တယောစာကလောင်ရှင်ဗြိတိရှ်ကိုကိုမောင်ကရေးသားထားတာပါနံပါတ်66ခပုံမှန်နဲ့တရားစွဲခံရတာနဲ့ပတ်သက်လို့ကာယကံရှင်တဦးဖြစ်တဲ့ The Voice သတင်းဌာနကအေဒီတာချုပ်ဦးကျော်မင်းဆွေကတော့တရားစွဲခံရတဲ့ပုံမှန်ခုလို့ပြောပြပါဗျ
။ဟုတ်တယ်ဟုတ်တယ်အဲ့ဒါတော့ဒီမနေ့ဘဟန်ရေစကားလေးလို့စပို့တယ်။မဟုတ်အေဒီတာချုပ်ရဲ့ရေးချက်ကိုကိုမောင်နဲ့။ Okay ဟိုလောလောဆယ်မီဒီယာတွေတို့လေဒီကိစ္စကျွန်တော်အေဒီတာအဖွဲ့နဲ့တိုင်ပင်ရအောင်မှပို့လို့မဖြေဘူးနော်။နောက်မှ
ဒီတရားစာခေါင်းစဉ်ကို82ကြိမ်မြောက်တက်မတော်နေအထိမ့်မဲ့အနေနဲ့တက်မတော်ကရိုက်ကူးထုတ်လုပ်ခဲ့တဲ့ပြည်အောင်စုတစ္ဆာဇက်ကားနံပါတ်ကိုအခြေခံပြီးပေးထားတာဖြစ်ပါတယ်။ပြည်လည်ဖို့အတွက်ညှိနှိုင်းနေချိန်အတွင်းမှာပဲတက်မတော်ဘက်ကအမှုဖွင့်လိုက်တာနဲ့ပတ်သက်ပြီး The Voice နေ့စဉ်သတင်းစာရဲ့တာဝန်ခံအယ်ဒီတာကိုကျော်စမ်းမင်းကတော့
တကယ်တော့ဟိုကျွန်တော်တို့ကလည်းဟိုဒီအမှုဖွင့်တာမသိဘူးရ။ဒီနေ့ညလေပိုင်းအောင်မှာဒီစာရောက်အောင်မှာအမှုဖွင့်တာကြောင်းသိတာပေါ့နော်။သူတို့ကပါနှစ်နှစ်လေးမြေတော်2019နဲ့ဖွင့်လာတယ်ဗျ66ဂါဒီပုံမှန်တယ်ပေါ့နော်အဲ့တော့စာနယ်ဇင်းကောင်စီကလည်းမတည်ဘူးလို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့စာနယ်ဇင်းကောင်စီကလည်းမနေ့ကကျွန်တော်တို့ကိုသူ့ကိုခေါ်လာတယ်ဒီကိစ္စညှိနှိုင်းဖို့ပေါ့နော်ခေါ်လာတယ်ဆိုတော့ကျွန်တော်တို့ကအခုကလောလောဆယ်မှာညှိနှိုင်းတဲ့အဆင့်ပဲပြောရမှာပဲဟိုမပြတ်သေးဘူးပေါ့နော်အဲ့ဒီအချိန်မှာဘာကြောင့်အမှုဖွင့်လဲတော့ကျွန်တော်လည်းမသိဘူးမနေ့ကစာနယ်ဇင်းကောင်စီနဲ့ကျွန်တော်တို့နေ့လယ်ပိုင်းပေါ့နော်12နာရီလောက်ကိုသူ့ကိုချိန်ထားတယ်ဒါကအရင်ကလေးကချိန်ထားတာပေါ့နော်ကျွန်တော်တို့ကမနေ့ကစာနယ်ဇင်းကောင်စီနဲ့တွေ့မယ်ညနေပိုင်း4နာရီကိုရက်စကတ်မှာတော့ပြီးတော့ဖြည့်ရှင်းမှုရှိပါတယ်
။တရားစွဲတာနဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးကပြန်ကြားရေးတာဝန်ခံကို VOA ကဆက်သွယ်ခဲ့ရမှာတော့ဆွေးနွေးပွဲလှုပ်ဆောင်နေရတာဖြစ်တဲ့အတွက်ဖြေကြားနိုင်ခြင်းမရှိဘူးလို့ပြန်လည်ဖြေကြားခဲ့ပါတယ်။ဒီပြင်အမှုစွဲတာနဲ့ပတ်သက်လို့ဗဟန်ရက်စကန်ကိုလည်း VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူး။လက်ရှိဒီဇယ်မီဒီယာဥပဒေအရစာနယ်ဇင်းကောင်စီအနေနဲ့တိုင်ကြားမှုမှန်သမျှကိုရရှိပြီး15ရက်အတွင်းစတင်ကင်တွယ်ဖြည့်ရှင်းရမည်ဖြစ်ပြီးရက်ပေါင်း60အတွင်းပြည့်ပြတ်အောင်ဆောင်ရွက်ပေးရမှာပါတက်မတော်နဲ့ပတ်သက်လို့သတင်းဆောင်ပါတွေရေးသားဖော်ပြမှုနဲ့ပတ်သက်ပြီးတက်မတော်ဘက်ကတရားစွဲဆိုတာဒါပထမဆုံးချိန်တော့မဟုတ်ပါဘူး2016ခုနှစ်တုန်းကလေဗိုလ်ချုပ်ကြီးဟောင်းသူရဥရှင်မန်းကစစ်တပ်ကတူចောင်းစင်းများကိုပေးပို့တဲ့တဝင်းလောက်ကိုတည်င်းရေးသားဖော်ပြပေးခဲ့တဲ့ 7 day daily ကိုတက်မတော်ဘက်ကရာဇမှုဆိုင်ရာဥပဒေပုံမှာ131နဲ့တရားစွဲဆိုခဲ့ဘူးပါလေညီနိုင်လို့အစဉ်ပြေတဲ့အတွက်အမှုပြန်လဲရုပ်သိမ်းခဲ့ရပေမဲ့ 7 day သတင်းစာကအစိုးရသတင်းစာများတွေမှာပါ2015ခုနှစ်တုန်းကလေမြန်မာတိုင်းသတင်းဌာနအပတ်စဉ်ထုတ်ကြားနေမှာဖော်ပြခဲ့တဲ့ကာတွန်းဆရာထူးချစ်ရဲ့တကွက်ကာတွန်းနဲ့ပတ်သက်လို့တက်မတော်ဘက်ကကန့်ကွက်ပြီးဒါကိုလည်းတောင်းပန်ခဲ့ရပူပါတယ်ဒီနာမည်ကြီးနေတဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့အရင်အစိုးရလက်ထက်မှာတရားစွဲခံရမှုအမှု9မှုရှိခဲ့ပြီးပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့အမှု9မှုရှိခဲ့ပါတယ်လက်ရှိအစိုးရလက်ထက်မှာတော့တရားရုံးတင်တရားစွဲဆိုခံနေရတဲ့အမှုပေါင်း59မှုရှိနေပြီးပြစ်ဒဏ်ချမှတ်ပြီးအမှု10မှုလက်တလောအာမခံမရဘဲအချုပ်ကျခံနေရတဲ့အမှု6မှုရှိနေပါတယ် 2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年2月16日，2019年
ေးနေပါတယ်ခုတစ်ခါမှာတော့ NCA စာချုပ်မှာလက်မှတ်ရေးမထိုးထားတဲ့ KNPP KNE အမျိုးသားတိုးတက်ရေးပါတီက27ရာစုဒုတိယပြည်လို့ညီလာခံကိုမတက်ရောက်တော့ဘူးလို့ပြောတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးမထားနိုင်သေးတဲ့ KNPP ခေါ် KNE အမျိုးသားတိုးတက်ရေးပါတီကနေ27ရာစုဒုတိယပြည်လုံးညီလာခံကိုမတက်ရောက်တော့ဘူးလို့ဒီကနေ့မှကျင်းပတဲ့ပါတီညီလာခံကနေဆုံးဖြတ်ခဲ့ကြပါတယ်ဒီလိုဆုံးဖြတ်ရတာကလည်း KNPP အနေနဲ့27ရာစုပြည်လုံးညီလာခံမှာကိုစားပြုမှုအပိုင်းမှာအပြည့်အဝပါဝင်ခွင့်မရသလိုဆွေးနွေးတင်ပြခွင့်ရဖို့မတိကျတဲ့အခြေအနေကြောင့်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ပြည်ဆောင်ကတော့ထိုင်းခြေဆိုင် view မြန်မာပိုင်းသတင်းတောက်နိုင်ကွဲငါသတင်းပေးပို့ထားပါတယ
်ဒီကနေ့မှကျင်းပခဲ့တဲ့ကရင်နေမြူရာတုသက်ရေးပါတီညီလာခံမှာ KNPP အနေနဲ့27ရာစုဒုတိယပြည်လုံးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့တယ်လို့ KNPP ခေါင်းဆောင်ဘူးဖြစ်တဲ့ဥရွှေမျိုးတန်ကခုလိုပြောပါတယ
်မပြောနိုင်ဘူးဆိုတော့ကျွန်တော်တို့24ရက်နေ့လို့ပြောတယ်အခုကျွန်တော်အခုမှစီးပွားလို့စီးပွားမှုပြီးပြီကျွန်တော်တို့အပြည့်စုံလည်းမရှိဘူးနော်ကျွန်တော်တို့အနေထားလည်းတစ်ခါကိုပေါင်ဆွေးရတဲ့အနေထားလည်းမနော်နေရာလောက်နိုင်သေးဘူးအပြည့်အဝပေါင်နေရခွင့်မရဘူးဆိုတော့မတက်တော့ဆိုတဲ့ဘောပြီးညီလာခံကကျွန်တော်အနေနဲ့ဘယ်လိုကုစားပြုခွင့်ရမယ်လဲပေါ့နော်အဲ့ပုံမှာလည်းမတူတော့ဒီနေ့လာတဲ့အနေနဲ့ဆိုလို့ရှိရင်ကျွန်တော်
မြန်မာဆိုရကနေလာမဲ့မေလ24ရက်နေ့မှာကျင်းပဖို့ရာထားတဲ့27ရာစုဒုတိယကြိမ်ပြည်လုံးညီလာခံကို KNPP အနေနဲ့မတက်ရောက်တာဟာကိုစားပြုမှုအပိုင်းမှာအပြည့်အဝပါဝင်ခွင့်မရတဲ့အခြေအနေကြောင့်လို့လဲဆိုပါတယ် KNPP အနေနဲ့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်ကိုလက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့ဖြစ်တဲ့အတွက်27ရာစုပြည်လုံးညီလာခံမှာသွေးနွေးတင်ပြခွင့်ရဖို့မသိရသလိုညီလာခံတက်ရောက်ဖို့တရားဝင်ဖိတ်ကြားတာမျိုးလည်းမရှိသေးဘူးလို့ဥရွှေမျိုးတန်ကဆိုပါတယ်မေလ2ရက်နေ့ကနေ17ရက်နေ့ထိတပတ်ကျော်ကြာကျင်းပခဲ့တဲ့ KNPP ရဲ့73ကြိမ်မြောက်ပါတီညီလာခံကနေ NCA လမ်းကြောင်းတိုင်းဆက်လက်ကောင်တွေပေါ်လှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်ချထားပါတယ်။ NCA လက်မှတ်ရေးထိုးရေးကိစ္စမှာ KNPP ပါဝင်တဲ့ UNSC ဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာအစိုးရကနေမူရလက်ခံတယ်လို့ဆိုပေမဲ့လည်းဆက်လက်ညှိနှိုင်းသွားရမယ့်အခြေအနေမှာရှိနေပါတယ်။ KNPP အနေနဲ့ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်လို့ဥရွှေမျိုးတန်ကအခုလိုပြောပါတယ
်။ရောက်ဆိုတဲ့ကလည်းကစိုးရမယ်စီးရကလည်းပစောင့်ကျွန်တော်တို့ကြားခဲ့တာမျိုးရယ်။အဲဒီပြဿနာလည်းဒီမူရပြည့်စုံနောက်ကနေဘာမှဖြစ်ဖို့တိုးတက်လို့မသိဘူး။အဲ့ဒါပြင်ရှိမှရှိခဲ့တဲ့သဘောတူဖြစ်နေမှာဖြစ်စီစိုးရလည်းတန်းလာလည်းလည်းနောက်ဆုံးမျိုးရှိမဖြစ်ရဘူး။အဲ့တော့အဲ့ဒီကိစ္စလည်းကျွန်တော်တို့ပြန်ရောဒီစိုးရတိုးတက်နေရတဲ့ချိန်လေးရှိဖြစ်သွား။ကျွန်တော်တို့လည်းမပူတင်အောင်ရေမလို့ရေမလို့ပြည့်လို့ပြောလို့ရတယ်။လက်ခံတော့မပြင်းတာတခုရောရှိလို့ရတယ်။ကျွန်တော်တို့အားလုံးကျွန်တော်ယုံကြည်စိတ်ချရတော့တဲ့အနေထားမျိုးပါ။ဒီကိစ္စကြီးဆိုင်ကိုပတ်ပြီးချင်တယ်မဆိုင်ချင်ဆိုတဲ့အဲဒီမျိုးအနေထားမျိုးတခုတော့ဖြစ်လာလို့ရတယ
်။မုံမြင့်တဲ့ပါတီအနေနဲ့ကတော့ NCA လက်မှတ်ရေးသိုးရေးကိစ္စနဲ့ပတ်သက်ပြီး NCA ကိုလက်ခံတဲ့ဘဝသူတိုင်းရင်းသားလက်နက်ကန်ဖွဲ့စည်းတွေတစုတစည်းတည်းသူသွားဖို့ညှိနှိုင်းသွားဖို့အချိန်တခုလိုနေသေးတယ်လို့အမြင်သဘောထားတွေရှိနေပါတယ်။UNSC ရဲ့နိုင်ငံရေးဆိုင်ရာသွေးဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကြားသွေးဆုံဖို့ရှိတယ်ဆိုပေမဲ့လည်းဘယ်ချိန်ဆိုတာယသိပြမပြောနိုင်သေးဘူးလို့ UNSC ဖွဲ့ဝင်လာဟုဒီမိုကရက်တစ်အစည်းအရုံးဒုတိယဥက္ကဋ္ဌဦးဆော်လမွန်က VOA ကိုပြောဆိုခဲ့ပါတယ်။ UNSC ဖွဲ့သွင်းမှာ NCA လမ်းကြောင်းကိုလက်ခံတဲ့ဖွဲ့ရဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့ရဲ့အမြင်ကွဲပြားနေတဲ့အထက်မှာမွန်ပြည်တိပါတီ၊ကရင်နီမျိုးရာသုတ်သက်ရေးပါတီ KNPP ရခိုင်မျိုးရာကောင်စီ ANC လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရှမ်းပြည်သူ့သက်ရေးပါတီ SFPP SSC စတဲ့အဖွဲ့၅ဖွဲ့ဟာ NCA လမ်းကြောင်းတိုင်းငြိမ်းချမ်းရေးလုပ်ငန်းစစ်မှာပါဝင်သွားမယ်လို့ UNSC ဒုတိယဥက္ကဋ္ဌနန်ဟန်တာကပြောပါတယ်ခင်ဗျာ
နိုင်ငံရေးတင်ပြပို့ထားပါ VOA ကနေမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်မှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥတော်စံတာရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ18ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရေးထုတ်ခွင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစဉ်တိုင်းထိလိုင်းဒိုမီတာ24.25-32.51ပြင်လိုင်းလမီတာ190ဒုကနေထုတ်လွှင့်ပေးမယ့်စီစဉ်နေတဲ့မှာဆိုရင်တော့ခစ်တပိုးလက်မကြီးမြန်မာရှူထောင်ကောင်းစင်နဲ့ဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်မှာ
အဲ့ဒီသဘောထားကဒီ one bet one vote စီစဉ်မစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လို့မယ်လို့ထင်တယ်ဥပမာအိန္ဒိယတို့ထိုင်းတို့
တရုတ်ပြည်ယူနန်တက္ကသိုလ်မှာအဲ့ပညာရှင်ဖြစ်ရောက်ရှိနေတဲ့ဥရေးထွန်းကခုလိုဆွေးနွေးသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍဆရာတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စိတ်ဖိစီးမှုဟာဆိုရင်ယောဂါတော်တော်များများကိုဖြစ်စေနိုင်တဲ့အကြောင်းရင်းတစ်ခုအကြောင်းရင်းထဲမှာတစ်ခုပါဝင်တာဖြစ်တာကြောင့်စိတ်ဖိစီးမှုရောကြအောင်ခရီးဆိုင်နေထိုင်တဲ့လို့စိတ်ပညာရှင်တွေကပြောကြပါတယ်။ကျမ်းမာပျော်ရွှင်တဲ့ဘဝပိုင်ဆိုင်နိုင်တဲ့နည်းလမ်းတစ်ခုရဖို့ဘယ်လိုစိတ်ထားတင်လဲဆိုတာကိုလူထုနဲ့ကျမ်းမာရေးစီစဉ်မှာဒေါက်တာတန်စောကတင်ဆက်ထားပါတယ်ရှင
်စိတ်ဖိစီးမှုတွေကိုမကြာခဏခံစားမှုကြမှာပါတခါတလေအကြောင်းတိုက်ဆိုင်လို့စိတ်ဖိစီးမှုကြုံတွေ့ရတဲ့သူတွေရှိတယ်လို့စိတ်ဖိစီးမှုဒဏ်တွေကိုနေ့စဉ်ရက်ဆက်ခံစားနေရတဲ့သူတွေလည်းရှိပါတယ်စိတ်ပီစီးမှုတွေဟာအချိန်ကြာလာတာနဲ့အဆက်နှလုံးသွေးတို့ဆီးတို့ယောဂါတွေလိုကုသပျောက်ကင်းမှုခက်ခဲတဲ့ယောဂါတွေကိုဖြစ်ပေါ်စေနိုင်တာကြောင့်စိတ်ပီစီးမှုတွေယောနှဲအောင်သတိပြုနေထိုင်တဲ့နယ်လိုအထွေထွေယောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမိုးအောင်ကျော်လိုင်ကပြောပါတယ်
ဟိုလုပ်ငန်းတာဝန်တွေညားလာတဲ့အခါမှာကိုယ်ဒီပုံမှန်ချက်ကိုဒီလုပ်ငန်းဟာတွေကိုလုပ်နိုင်ဖို့စွမ်းအားတွေကျဆင်းလာတယ်။တော့မလို့ချင်မကင်ချင်အားရင်ကုန်ကန်းသလိုဖြစ်လာတယ်။တော့ဒါကအေးရေးပြက်တယ်။တော့အိမ်ခိုက်ချင်သလိုဖြစ်လာတယ်။စိတ်ဝင်စားတော့ဦးကနေစိတ်ကြတာတွေဖြစ်နေတာပေါ့။တော့ခန္ဓာကိုယ်ထဲမှာဒီ stress တွေကပုံမှန်ရှိတာတွေကိုဟိုကြာရှည်စွာဖြစ်လာပြီဆိုလို့ရှိရင်ခန္ဓာကိုယ်ထဲမှာနှလုံးသွေးတို့စီးကျုပ်စသည်အပြင်စိတ်နဲ့နှီးနွယ်တဲ့ရောဂါတွေစက်ပြီးဖြစ်လာဖို့ရှိပါတယ်။
စိတ်ဖိစီးစရာအကြောင်းအရာတွေကိုလူတိုင်းနှီးပါကြုံတွေ့နေရပေမဲ့လူတူချင်းစီရဲ့အတွေးခေါ်အပြုမှုတွေပေါ်မူတည်ပြီးစိတ်ဖိစီးမှုဖြစ်တဲ့ပမာဏတွေအမျိုးမျိုးပြောင်းလဲသွားတာကိုတွေ့ရပါတယ်။အချိန်နဲ့အရရဲ့ပေါ်အကောင်းမြင်စိတ်ရှိတဲ့သူတွေဟာစိတ်ဖိစီးမှုခံစားရဖို့အခွင့်အရေးနည်းတဲ့သူတွေဖြစ်ပါတယ်
။လူတကူစိတ်ဖိစီးမှုမဖြစ်အောင်ကတော့ဘာလဲဆိုရင်လူနဲ့လူကန္နာကိုယ်နဲ့စိတ်ကြမ်းမာရေးပေါ့။နော်လူဒီကြမ်းမာရေးကြမ်းမာပြီးကြန့်ခိုင်နေမယ်စိတ်ပိုင်းဆိုင်ရာလည်းကိုဒီအကောင်းမြင်ဝါဒထားတယ်ပျော်ပျော်နေတတ်တယ်เนาะစိတ်ကြံ့ကြံ့ရင်တင့်တော်တယ်เนาะလူတွေကိုကျင်းစားတတ်တယ်စသည်အပြင်စိတ်ပိုင်းဆိုင်ရာတွေမှာကိုကဒီလိုနေသားမျိုးလေးတွေနေမယ်ဆိုလို့ရှိရင်တောင်းတအောင်စိတ်ပီစီမှုတောင်းကိုခံစားမှာမဟုတ်ပါဘူးအထူးသဖြင့်တော့အကောင်းမြင်ပါဆိုတဲ့အချက်တစ်ချက်ကရေးကြည့်ပါတယ်ကိုကြုံတွေ့နေရတဲ့ပီစီမှုတွေမှန်သမျှမှာကိုဒီအကောင်းမြင်လိုက်မယ်ဆိုရင်ပီစီမှုတော်တော်များများကရောကြသွားမှာဖြစ်ပါတယ်
ယောဂကျင့်တာနဲ့တရားထိုင်တာတွေဟာစိတ်ဖိစီးမှုယောနေစေတဲ့နည်းလမ်းတွေဖြစ်ပါတယ်အခက်ခဲတက်တနာတွေကြုံတွေ့လာတဲ့အခါဖြစ်ပေါ်နေတဲ့အခြေအနေပေါ်နားလည်လက်ခံလိုက်မယ်ဆိုရင်စိတ်ဖိစီးမှုယောနေစေဖို့အတွက်အထောက်အကူဖြစ်စေနိုင်ပါတယ်အဲ
့တော့စိတ်ဖိစီးမှုဆရာတို့ဖြစ်ရှင်းတဲ့နည်းလမ်းတွေတွေထဲမှာเนาะယောဂပြုလုပ်ခြင်းတရားထိုင်ခြင်းတို့လည်းပါပါတယ်အဲ့တော့ယောဂပြုလုပ်ခြင်းအပြင် concentration လို့ခေါ်တဲ့စိတ်တည်ငြိမ်မှုကိုရစေတယ် meditation တရားထိုင်ခြင်းကလည်းဒီတိုင်းပါပဲအဲ့တော့ဒီတရားထိုင်ခြင်းအပြင်စိတ်တည်ငြိမ်တဲ့အတွက်ဒီကိုယ့်ရဲ့မသိစိတ်တွေကနေဖြစ်နေတဲ့ကိုယ့်ရဲ့မကောင်းတဲ့စိတ်အခံတွေရဲ့အတွေးတွေကိုဖြတ်တောက်ပေးတယ်။ဒါကြောင့်မလို့သူ့ရဲ့နောက်ဆက်တွဲဖြစ်ပေါ်လာမယ့်စိတ်ပိုင်းဆိုင်ရာအာရုံရောပိုင်းဆိုင်ရာထိခိုက်မှုတွေကိုယောဂပြုလုပ်ခြင်း meditation ပြုလုပ်ခြင်းအပြင်ရှောင်လွှဲလျှောက်ချနိုင်မှာဖြစ်ပါတယ်။အရေးကြီးဆုံးကဘာလဲဆိုရင်ဒီစိတ်ဖိစီးမှုဖြစ်စေတဲ့အကြောင်းကိုရှာရမယ်။အဲ့ဒီအကြောင်းပေါ်မှာကိုကနေဖြစ်ရှင်းပေးတဲ့နည်းလမ်းတွေကိုသုံးရမှာပဲ။အဲ့တော့ကိုဒီစိတ်ဖိစီးမှုဖြစ်နေပြီလို့ယူဆပြီဆိုရင်ဒီဟာဒီဘယ်အကြောင်းကြောင့်ဖြစ်တယ်လဲ။အဲ့ဒီပြည်စည်းနေတဲ့အကြောင်းရင်းကနေကိုကရှောင်ကျင်လို့ရမလားရှောင်ကျင်လို့ရရင်ကိုကရှောင်ကျင်လိုက်မယ်တကယ်လို့ရှောင်ကျင်လို့မရဘူးဆိုလို့ရှိရင်ကိုကကိုယ့်ရဲ့ခံယူမှုကိုပြောင်းလဲပေးရမယ်ပေါ့နော်အဲ့တော့ဥပမာအနေနဲ့ဆရာတို့ပြောရမယ်ဆိုလုပ်ငန်းတစ်ခုမှာလုပ်ငန်းခွင်တစ်ခုမှာကိုကအဆင်မပြေဘူးနေ့စဉ်ဂျုံသွားရတာလေလုပ်ရတာအဆင်မပြေဘူးဆိုရင်ပထမအဆင့်ကဒီလုပ်ဖို့မလုပ်ဘဲနဲ့တခြားလုပ်ပြောင်းမလားဆိုစဉ်းစားအဲ့တော့ပြောင်းဖို့အဆင်ပြေ
ပြောင်းလိုက်ပြီးဆွဲစင်သေးသွားမှာပဲဒါမှမဟုတ်ဘူးပြောင်းလို့လည်းစစ်မပြေသေးဘူးဒီလုပ်ကိုပဲလုပ်ရမယ်ဆိုရင်ကိုဖြစ်ပေါ်နေတဲ့ပြည်စည်းဖို့ပေါ်မှာကိုအစဉ်ပြောင်းနေပြီးဆက်လုပ်သွားမယ်ဆိုပြီးတော့ကိုယ့်ရဲ့ခံယူချက်ကိုပြောင်းလဲလိုက်ရမယ်ဒါဒီရေးကြီးဆုံးမှာပဲအဲ့တော့ဒီနေ့နဲ့ပြည်စည်းမှုတော်တော်များများကိုရှောင်လဲနိုင်မှာဖြစ်ပါအစားအသောက်ရွေးချယ်မှုကလည်းစိ
ိုင်နေဖို့အတွက်အဓိကလိုအပ်တဲ့အစားအသောက်တွေကတော့အသီးရွက်အသီးနှံငါးလိုပဲဖြစ်ပါတယ်။တော့အသီးရဲ့အသီးနှံငါးကိုပုံမှန်စားသုံးပေးမယ်ဆိုလို့ရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်တွင်းမှာဒီပါဝင်လာတဲ့ဓာတ်တွေကြောင့်မလို့ပေါ့နော်။ရုပ်ပိုင်းဆိုင်ရာကြံ့ခိုင်မှုရှိတယ်လို့ပဲစိတ်ပိုင်းဆိုင်ရာမှာလည်းကြံ့ခိုင်ပါတယ်။အဲ့တော့ဒီစားအသောက်တွေကိုများပါမယ်။ကိုယ့်ရဲ့ကိုယ်ခံကျန်းမာစနစ်ကိုထိခိုက်စေတဲ့အစားအသောက်တွေကတော့နော်ဒီအစီအချိုညာတဲ့အစားအသောက်တွေအနံပါတဲ့အစားအသောက်တွေမျိုးသားတွေနေတဲ့ဆိုရင်တော့ဆေးလေးရက်ကွန်းပေါ့ဒီချက်၃ချက်လုံးဒီကိုယ့်ရဲ့ကိုယ်ခံစနစ်ကိုထိခိုက်ကြစေနေပြီးတော့စိတ်ဖြစ်စည်းမှုတွေလည်းကိုယ်ခံစားစေနိုင်တဲ့အတွက်ဒါတွေကတော့ရှောင်ကြဉ်ရမယ့်အချက်မှပါပါတယ်
စိတ်ဖြစ်စည်းမှုတွေဟာလုပ်ငန်းဝင်နဲ့လူမှုဆက်ဆံရေးကိုထိခိုက်စေနိုင်တဲ့အပြင်အချိန်ကြာလာတာနဲ့အမျှနာတာရှည်ယောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်စိတ်ဖြစ်စည်းမှုတွေရောနေအောင်ထိပြုနေထိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဆရာတန်းတို့တင်ဆက်ထားတဲ့အပတ်စဉ်မြန်မာလူမှုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သတင်းရှင်တွေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်ထချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင
် VOAမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီဝေကနေဘိုရူနီညာပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ခေတ်သစ်ပိုလန်မှကြီးမြန်မာရှူထောင်ကောင်းစင်နဲ့ဥချိုဆန်သားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံကဦးစီးဦးဆောင်လုပ်နေတဲ့ One Belt One Road ခေတ်သစ်ပိုလန်မှကြီးစီမံကိန်းကိုထောက်ခံကြိုဆိုတဲ့နိုင်ငံတွေရှိသလိုလက်မခံလိုတဲ့နိုင်ငံတွေလည်းရှိကြပါသေးတယ်။မြန်မာနိုင်ငံအနေနဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ထည့်သွင်းစဉ်းစားတဲ့အချက်အလက်တချို့ကိုသီဘောမဲဆန္ဒနဲ့ပြည်သူ့လွတ်တော်အမတ်ဟောင်းဖြစ်တဲ့အခုတရုတ်ပြည်ယူနန်တက္ကသိုလ်မှာအဲ့ပညာရှင်ဖြစ်ရောက်နေတဲ့ဦးရဲထွန်းနဲ့ဦးတော်စံသားတို့ကဆွေးနွေးသုံးသပ်ထားပါတယ်။အိန္ဒိယနဲ့ထိုင်းတို့လိုနိုင်ငံတွေကတွန့်ဆုတ်ပေမဲ့မြန်မာနိုင်ငံဘာကြောင့်တွန့်ဆုတ်နေကြမလို့ဘူးဆိုတာကိုဦးရဲထွန်းကအခုလိုစပြီးပြောခဲ့ပါတယ်။
အဲ့ဒီသဘောထားကဒီ one bet one road စီစဉ်ကမစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လို့မယ်လို့ထင်တယ်။ဥပမာအိန္ဒိယတို့ထိုင်းတို့နည်းနည်းတွန့်နေရတဲ့အကြောင်းကသူတို့နိုင်ငံတွေရဲ့ပင်ကိုယ်မှာကလူတုံးကုန်ပစ္စည်းတွေထုတ်လုပ်တဲ့စက်မှုလုပ်ငန်းတွေရှိတယ်။ရှိတော့တရုတ်ပြည်ကကုန်ပစ္စည်းတွေကဒီလမ်းကြီးတွေတော်လာမှုလွယ်ကူချောမွေ့သွားရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ဈေးတက်တက်တာလာနဲ့သူတို့ဈေးကွက်တွေကိုထိုးပေါက်ပြီးသူတို့စက်မှုလုပ်ငန်းတွေကိုဖြိုလဲပစ်လိုက်မယ်ဆိုတဲ့ဆိုရင်ကျရှိတာကျွန်တော်တို့နိုင်ငံအနေနဲ့ကြတော့မယုံမရဲရှိတဲ့အပိုင်းနဲ့ပါပေမဲ့အဲထိုင်းတို့အိန္ဒိယတို့နဲ့ဆက်လို့ရှိရင်ကျွန်တော်တို့ရှိမှာကအခြေခံလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့စက်မှုလုပ်ငန်းမရှိဘူးမရှိတဲ့အပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တွေရရှိဖို့အဲဆိုတော့ကိစ္စတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာပါလူသုံးကုန်ပစ္စည်းတွေထုတ်လုပ်ပါဆိုတော့ဖိတ်ခေါ်မှုကအရင်အစိုးရလက်ထက်ကလေးကချထားတော့ကျွန်တော်အခုဒေါန်ဆန်းစုကြည်လို့ NLD အစိုးရအနေနဲ့ရလဲဒီလမ်းကိုပဲဆက်လိုက်ရမှာအမေရိကန်နဲ့ဆက်ဆံရေးကောင်းလာတယ်ဆိုရင်လည်းအနောက်အုပ်စုဘက်အမေရိကန်ဘက်ကရင်းနှီးမြှုပ်နှံမှုတွေကထင်သလောက်မလာဘူးအဲ့တော့ကျွန်တော်မျှော်လင့်စရာတရုတ်ပဲရှိတယ်တော့မလို့ကျွန်တော်တို့နိုင်ငံကအဲ့ဒါကိုစိတ်ဝင်စားတာဖြစ်ပါတယ်
ကျွန်တော်မိခင်တဲ့အချက်နှစ်ချက်သုံးချက်လောက်ရှိပါတယ်။တခုမြန်မာနိုင်ငံဘက်ကတရုတ်ပစ္စည်းတွေဝင်လာမယ်၊ရင်းနှီးမြှုပ်နှံမှုဝင်လာမယ်ဆိုတော့ဟုတ်ပြီ။ဒါပေမဲ့နံပါတ်၁ကတရံဇာတာတွေထွက်ယူဖို့အတွက်ပိုမိုလွယ်ကူမသွားနိုင်ဘူးလား။အဲ့ဒီကိစ္စကိုဆွေးနွေးရမှာမဟုတ်ဘူးလား။
အဲ့ဒီလိုဆိုရင်မူကတော့ရှိတာပေါ့လေဒါပေမဲ့ဒီကိစ္စတွေကကျွန်တော်တို့လမ်းပေါက်ယုံနေတော့အလွယ်တကူဖြစ်သွားတာတော့မဟုတ်ဘူးပေါ့နော်ကိုယ်နိုင်ငံကဥပဒေနဲ့ကာကွယ်ထိန်းသိမ်းနိုင်ရင်ထိန်းသိမ်းနိုင်တယ်လို့ဆိုရင်ပြမရှိဘူးလို့ထင်ပါတယ်ဥပမာအခုNLD အစိုးရလက်ထက်မှာဆိုရင်ကြောင်မြတ်တွေကိုအလုံးကြီးနဲ့ထုတ်တဲ့ကိစ္စတွေကိုတက်တန်းတိုးခွင့်ပိတ်ထားလိုက်တယ်တစ်ထ di pemain pemain China itu lora bono. Tahu jodoh kawal eh ni nero. Jauh dia dia mau win win lah eh. Lalu dia ada kuat mudah. Tapi beba di lama kamera sudah hau lo. So ya jin suni dek hau suni yang mabole.
Agu lolo zemarot. Tahu long ya longan itu. Luriya tahu senjini sejat di makau. Letu achen lewe. Tidakkan dia. Sudu blue ni nara. Sudu bawa. ดูพัฒนาอยู่แต่ไม่จูซาวมีอาเซนขันยาราอูอินชิบยังปีอาราอูสับสนจัดหน้าบ้างยังไม่รอดจ้าวอะไรกูจับจูบมาลุงเลยส่วนเนี้ยเว้ยน้องข้ามาดีดีด่าฮะยามาเบียสีบอยเช่าเช่าพิลานั่งเนี้ยส่วนเนี้ยลอลเซมาดีด่าขันยานี่ยามสีเนี้ยติดข้อยาวอะไรที่กี่จ้าวว่าวันเบิร์ตวันรูพิลานิบูบีโอแต่ยูไม่จงยาลานั่งบูลาส่วนส่วนเนี้ยกูก็บาดเจ็บลูกอะไร
ไอ้ที่ส่วนใหญ่ที่เราสิบอะไรอะไรที่เนี่ยปัจจุบันเนี่ยอุบัติเหตุเลยจะทายาเมื่อมาเล่ากันส่วนใหญ่จันทร์รู้ปัตมาจันทร์ชุดออกมาเกี่ยวกับปัตมาเป็นเนี่ยมาในงานยาดาเปล่าเป็นยาไข่เนื้อตัวเมย์ปีนี้เราจะมาเปล่าตัวเมย์ทุกที่เนี่ยมาเปล่าตัวเมย์ถ้าจะเชื่อบอกเลยไอ้ที่เราในงานดาริเล่ากันยาชี ดูในมือบัวเลยมีแต่เป็นเนี่ยปัจจุบันเดียวอุบัติเหตุชัดมาทาราชีเดอะไรเอ็ดยังไล่หน้าบัวตัวต่อเราจันทร์รู้สุยากะเนี่ยจะจำมาพูดตาวันชีดาบัวอะไรเราเล่าไหมแต่ถ้าเกิดเลยเดี๋ยวกี่เบกาตัวที่กรมนิเดกาที่ป่าวันเจนบ่าวป่าวันเจนมาเปียสียองเชิงไล่หน้ารู้ที่เกษตรมาอันนี้เจ็ดสี่ดาวตีเด็ดด้วย
ตัวสุยาคนไหนก็เลยตัวคอมมูนิตี้จะมาด่าเล่าหนี้เรื่องอะไรจ้าเลยแล้วชาวตาลีอาตัวพวกก็เลยเล่าไหมจันทร์รู้พวกก็เลยเทมเมสเนาะกางตัวไหนน่ะบอกเลยนับคือว่าแต่ยุคนั้นฮะแต่ก็ร้อนกบ้าจีเอวอร์ชอปอย่างกบ้าเล่ายุ่งจีกบ้าเป็นนั่งงูตัวตัวแต่ยุคเล่าพิซซี่เนี่ยมันเข้มมากแต่เป็นแม่ยามานั่งงูแต่ยุคทีมโบราณพิซซี่อะยามาเบก้าเบก้าวที่คอนโทรลมันเล่าลุล่ะ พี่สิ่งมีอะไรยังใจกว่าบ้างเลยเราดูแลในสิ่งที่ใช่เลยสรุปไอ้ความที่กิจการนั้นพัฒนาแล้วแต่ว่ามีมานั่งลูนั่งมีพี่สิ่งที่เป็นเรื่องขามาไอ้เช่นกูมาสินใจว่าเอล่ะสรุปพี่สุดเลยลูกยอมเนี่ยยังอยากพี่ยอมดีกว่าเนี่ยงั้นเนี่ยกูไม่สุดยอมเนี่ยทิ้งปุ๋ยสละสุดเลยสินใจอยากพี่ไปเลยเรื่องของเบลุสบอลเลยละไอ้กิจการมาเราดีกว่าลูเรตบอลเลยป่าเมลุเทมาเลยโอ้โหน้องข้าสู้ด้วยไงอ่ะ แต่อุ้มมาไทยในงานอ่ะเวทีพิเศษดูดงกูมีสิทธิ์คู่พิเศษจำรู้ประมาณที่สิบกว่าเท่าอ่ะเด็กยาวลายเลยใช่ไหมประมาณที่มาชีเด็ดดีเจ้ากินเนี่ยแทบจะชีเด็ดกงเดรีกงไหนก็อันนี้ในมุมนาที่สิ่งอยู่ด้วยปีเดียขาดเจ้าดีเจ้าเสียประมาณที่เจ้ามาเป็นสิบเป้าเด็กเป็นสิบเนี่ยทั้งยานี่เป็นรูยาเลยส่วนเดียวดีเจ้าประกาศเสียงลงงานเช่นอยู่ลาบีเดียเปียเลยเปียไปเรียนเอา ดีกว่ามาเปลี่ยนแนวด้วยตัวก็แล้วดีกว่าช่วยเลยช่วยดีเลยขาดเจ้ามาดีดีกว่าด้วยดีช่วยไปด้วยยาวหน้าบ่เลยอันนี้มีเนี่ยทุกเผ่าเดียวซาเลยตัวยาบ่เลยแต่มาเว้ยทุกคนเอาไปมาแล้วเจ้าพี่สี่เดียมันยังเอาอยู่มันยังเอาไปเนี่ยต้องเปลี่ยวเลยบ่เปลี่ยเลยแต่บุญเนี่ยต้องเปลี่ยวเลยสุดเลยอันนี้สิลาจารย์ขามาประมาณดีกว่าเทมาดูเจ้าพี่สี่เดียก็ยังไงเนาะมีอะไรพี่เนี่ยอยู่ทั้งพี่สี่เดียที่พี่เนี่ยดีกว่า เจียนตัวเราตัวยาบาลเลยแล้วสุโลจินาก็ดีเจ้าก็วูด้วยดีกว่ากูเนี่ยยาบูด้วยพัฒนาอุดมมากว่าเราดีเนี่ยเนี่ยหาเลยเนี่ยทุกพ่อเหวี่ยงยาวยาบุ๋มเนี่ยน่าไปมาแต่ที่ดีต้องน่าเลยสุราอุตัวยาเลยอาจารย์ตัวเย่ทุกพ่อหนูแต่ช้าไอเดียดูไทยในงานกูว่าเจ้าด่าเลยที่ด้วยลูกจะน้องเข้มมาเลยจะน้องนับคู่ไม่จริงนะว่าแต่ยุคตัวเย่เนี่ยมารีประมาณสิบหกรับใช่ปะเนี่ยเพราะฉะนั้นสุร นิมารีก็เลยเว้ยแต่ยุคที่ศาสตร์สินธุ์กังวลจริงๆแล้วดูด้วยเว้ยแต่ยุคพระกากรนิมารีประมาณเปล่าที่มีจริงมาเลยแต่ลองงาตัวกันกิจการเช็ดเด้อ တေဥပကနေဇမှာရသားတချို့ကိုထိခိုက်တဲ့ပိုင်းဆိုတေဥမျိုးတွေသိခံပညာလို့ဆိုရှယ်မီဒီယာထဲမှာအစိုးရကိုဝင်တိုက်ပါဗညာတိုက်တွန်းတာရောအများကြီးရှိရဆိုပြီးတော့တေဥဘက်ကသတင်းတွေမှာတွေ့ရပါတယ်အလားတူစွာပဲကိုကန်ဒီဘင်လင်ကိုကန်ကိုမြန်မာပြည်ထဲကိုပြေးခဲ့ရတာကိုနှိုက်ကသိပြီးတော့ဘဝင်မကြလှဘူးဆိုတဲ့သဘောထားမျိုးသူတို့ရဲ့အစိုးရဘောဂလိုဘယ်တိုင်းသတင်းစာတွေကဆောင်းပါးတွေမှာမကြခဏ lu zabor ha myo si ja ba ya la u ya thong ba lu twi ya ba la
tru ye khong song bai nga ro hu tin lu a yin ma di kon ne pa di ja ma si sin dong nga go bo no a khu di media de ma pyo su chwe ni pyo su da de ho ja de a ya o wa ro tin lu tai ji bo ma tru lu ga ro a yin ni song di yong ji sai cha de a ni de nai nga de khu bo tha de lu tin lu yu sa ba de a di အရင်ဗမာပြည်ကွန်မြူနတီပါတီနဲ့တရုတ်ပြည်ကွန်မြူနတီပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်နှောင့်ယှက်မဲ့ပါနှောင့်ယှက်မဲ့ဆိုတာဘာမှအကျိုးများမရနိုင်တဲ့ဟာကိုသူတို့ဒီအင်တိုင်းအားလိုက်ကူညီခဲ့တာပေါ့လေတော်လိုက်အောင်မြင်ဖို့ဆိုတော့အခုဒီနောက်ပိုင်းမှာဗမာပြည်ကွန်မြူနတီပါတီကြိုးကွဲသွားပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်လဲဒီစေဆိုးရအခုလဲသူတို့ဆက်ပြီးတော့ကူညီခဲ့တယ်ကုလသမဂ္ဂမှာလဲသူရည်တူပေးခဲ့တယ်ပေါ့နော်အဲတစ်ခါကသူတို့ပါပြန်မျောလင်းတယ်လေဆိုတော့သူတို့အဲ့လိုကူညီပေးခဲ့တာတွေအပေါ်မှာဗမာပြည်နေနေရလဲသူတို့အကျိုးစီးပွားကိုမထိခိုက်တဲ့အောက်မှာပူးပေါင်းဆောင်ရွက်လိုက်မယ်လို့သူတို့မျောလင့်တာပေါ့အဲ့တော့ဦးသိန်းစိန်အစိုးရလက်ထက်မှာမြစ်ဆုံချဲကိုတစ်ခါတည်းအဲ့လိုရက်ဆိုင်လိုက်တဲ့အခါမှာတော့သူတို့တော်တော်လေးဒေါပွားကြတယ်ပေါ့လေပြောချင်တဲ့သဘောကတော့သူကစာချုပ်စာတမ်းတွေအရင်အစိုးရလက်ထက်ကလုပ်ကန်ခဲ့တဲ့ဟာတွေကိုလေးစားဖို့သူတို့ဆန္ဒရှိတာပေါ့အခုကံကိစ္စဖြစ်သွားတဲ့ကိစ္စမှာလဲကျွန်တော်အနေနဲ့ကတော့အဲ့ဒီတစုံတရာဆက်ဆက်မှုရှိနေတယ်လို့ကျွန်တော်ယူဆပါတယ်သို့တော်လည်းဒီဒေသတွေကเนาะဒီတိုင်းရင်းသားတွေခွဲထွက်မှာတို့ဟိုဘာလို့တော့သူတို့လိုလားဖို့မရပါဘူးသူလည်းငញ្ញရေးရဖို့အတွက်သူတို့တကယ်ကိုပူးပေါင်းဆောင်ရွက်နေတယ်တိုက်တွန်းနေတယ်လို့ကျွန်တော်သိရပါတယ
်အဲ့မြန်မာပြည်ငញ្ញရေးကိုတော့သူတို့အခုခါမှလူကျင်နေတယ်အဲ့ဒါလည်းပဲဗမာကိုစေတနာရှိရဲ့ဆိုတာကသူတို့ရဲ့စီးပွားရေးအတွက်အဆင်ပြေအောင်လို့မြန်မာတွေကအမြင်ကြပါတယ်ဒါကျွန်တော်အမြင်ဆိုတာထက်နောက်မြန်မာပြည်သူတွေကဥယျထွန်းပြောတဲ့တချိန်တုန်းကဗမာပြည်ကွန်မြူနတီပါတီကိုတရုတ်ကကူညီခဲ့တာစေတနာအပြည့်အဝနဲ့ဆိုတာလည်းပဲမြန်မာပြည်သူအများစုကတော့ဒါပြည်တွင်းရေးကိုဝင်ဆက်တာအစိုးရနဲ့အစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးဆိုအဆင်ကြီးခွဲပြီးတော့လူရင်းခြင်လို့ရအောင်ဆိုပြီးတော့တမင်လုပ်ထားတယ်လည်းမြင်ကြမှာပါဗမာဘက်ကတော့ကျွန်တော်အဓိကသိချင်တာကတော့အဲ့လိုဆက်ဆံရေးစီရတော့ဒီတရုတ်ပြည်လူတွေရဲ့လူလူရဲ့သဘောထားလူချင်းရင်းနှီးမှုချစ်ခင်မှုစီးပွားရေးအတူလုပ်မယ်ဆိုတော့ဒီခေတ်မှာပို့ပြီးအရေးကြီးလာတော့သံတမန်ဆက်ဆံရေးဆိုတာမှာအစူရခြင်းတဲ့ public to public relations ကအရေးကြီးလာတဲ့ခေတ်မှာမြန်မာနိုင်ငံတရုတ်ကြားမှာအဲ့လိုလူချင်းရင်းနှီးရဲ့ဆက်ဆံရေးစီးဖို့ပေါ်လွယ်ပါရဲ့လား
အဲ့ဒီကိစ္စကတော့ကျွန်တော်ထင်ပေါ့လေအိန္ဒိယနဲ့မြန်မာအမေရိကန်နဲ့မြန်မာစတဲ့လူလူချင်းဆက်ဆံရေးတွေတဲ့တရုတ်နဲ့မြန်မာလူလူချင်းဆက်ဆံရေးကပိုလွယ်မယ်လို့ထင်တယ်ဘလို့ပိုလွယ်နိုင်တယ်လဲဆိုတော့ညသောအပြင်တရုတ်ပြည်နဲ့အခုစီးပွားရေးတွေလောက်ကြတယ်ဆိုရင်ဗမာပြည်ကတရုတ်နဲ့တရုတ်ပြည်ကတရုတ်ပြည်လောက်ကြတာပဲများတယ်အပေါ်ပိုင်းမှာကတော့လူချင်းဆက်ဆံရေးကောင်းအောင်ဆိုပြီးတော့တရုတ်အစိုးရအနေနဲ့အရင်တုန်းကအစိုးရအရာရှိတွေကဖိတ်ကြားဒီဆက်လက်ကြီးရှိရေးတွေဆွေးနွေးပွဲတွေလုပ်တာကိုအခုဆိုလို့ရှိရင်တော့တိုင်းမီဒီယာသမားတွေနောက်ပညာရှင်တွေနောက်တစ်ခါကျွန်တော်တို့ယဉ်ကျေးမှုအဖွဲ့တွေအဲ့ဒါလိုချင်းဆက်သွယ်တာတွေနောက်ချစ်ကြည်ရေးအဖွဲ့အချင်းချင်းဆက်သွယ်တာတွေအဲ့ဒါမျိုးတွေတော်တော်များများလှုပ်လာတာတွေ့ရပါတယ်အဲ့တော့ဟိုရေရှည်မှာတော့ဒီဟာတွေကနားလည်မှုရှိမယ်ကျွန်တော်တို့ဒီလူတွေရဲ့ခံစားချက်ကိုလည်းသူတို့နားလည်သဘောပေါက်ပြီးတော့သူတို့ရဲ့ဒီဘက်ကပြင်သွင်းပြင်လိုက်တဲ့ဟာတွေကျင့်ဝတ်မလိုက်နာမှုတွေပြင်ဆင်လိုက်မယ်လို့ညွှန်လင်းရပါတယ်
ဥတ္တန်တားရမြန်မာရေးတုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်သောတာရှင်များရှင်ခုဒီခါမှာတော့စနေနေ့ညဒိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါသောတာရှင်များခင်ဗျနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ် အထူးဖြစ်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေဖြစ်ပါတယ်။ဒါကြောင့်မလို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီငယ်ရေးလုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်မှာလဲ။လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြည့်ကိုဆွေးနွေးကြရအောင်ပါ။ပအဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ Facebook စာမျက်နှာပေါ်မှာလည်းမိကုန်တွေနောက်ကိုယ့်ရဲ့မှတ်ချက်တွေကိုရေးပို့ထားလို့ရပါတယ်။view မြန်မာပိုင်းရဲ့ email လိပ်စာက bamis@viewnews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323822999လေးဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်သွားရှင်တွေကိုကြိုဆိုပါရခင်ဗျာ
။သွားရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်လေးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုထားမှာတော့ပတ်စင်အားစကဏ္ဍကိုနားဆင်ကြရမှာပါ။ကိုရနိုင်တင်ဆက်ထားပါတယ်ရှင်။
ဒီရဲ့တပတ်တွင်အားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ချက်စီကတော့ Premier League Champion ဖြစ်သွားပါပြီ။မာရာဒေါနာနဲ့ကမ္ဘာကျော်ဘောလုံးမဟောင်းကြီးတွေပြီးခဲ့တဲ့တပတ်ကပြုတ်ပြပွဲကစားခဲ့ကြပါတယ်။ Madrid Open Tennis ပြိုင်ပွဲမှာတော့ Nadal နဲ့ Halep တို့ Champion ဖြစ်သွားခဲ့ပါတယ်။ဒီလိုတပတ်တွင်အားသာသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
2016ဆက်ကွန်အင်္ဂလန်ပရီးမီယာလိဂ်အမဘေးဘောလုံးဝင်မှာတော့ Chelsea အသင်းချန်ပီယံဖြစ်သွားပါတယ်။အမဘေးပွဲပြီးပို2ပွဲလို36ပွဲကစားပြီးချိန်မှာ Chelsea က89မှတ်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။တောက်တာနေ့ရကစားခဲ့တဲ့ West Brom နဲ့ Chelsea ပွဲမှာ Chelsea ကတကူးကုန်းကြီးနဲ့နိုင်ရသွားပါတယ်။ Chelsea အတွက်ဂိုးကတော့လူစားဝင်လာတဲ့ Bellerin က82မိနစ်မှာသွင်းခဲ့တာပါ။ဒါကြောင့် Chelsea ဟာဒုတိယနေရာက Tottenham Hotspur နဲ့ဆယ်မှတ်သားနဲ့ Premier League Champion ဖြစ်သွားခဲ့တာဖြစ်ပါတယ်။ Chelsea နီးပြ Antonio Conte ကတော့ Premier League ဘောလုံးရာသီမှာအဆင့်30ပဲရခဲ့တဲ့ Chelsea ကိုအခုနှစ်မှာ Champion ဖြစ်အောင်လုပ်နိုင်လိုက်တာဟာသူ့ရဲ့နီးပြသက်တမ်းတစ်လျှောက်မှာအကြီးမားဆုံးအောင်မြင်မှုဖြစ်ပြီးတော့ Chelsea ပရိသတ်တွေကိုလည်းကျေးဇူးတင်တယ်လို့ပြောလိုက်ပါတယ
်။ I like to
ကျွန်တော်ဘဝမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတာကြိုက်ပါတယ်။အဲ့လိုစိန်ခေါ်မှုကြီးတွေကိုပဲကျွန်တော်ရင်ဆိုင်ခဲ့တာပါ။အရီဇိုးမာနီးပြဆက်လုပ်ပြီးတော့အဲ့ဒီကနေစီယနာဘာရီပြီးတော့ဂျူဗန်တက်စ်အဲ့ဒီနောက်တော့အီတလီဘောလုံးအသင်းရဲ့အဆိုးဆုံးအချိန်မှာအီတလီအသင်းကိုနီးပြလုပ်ခဲ့တာပါ။အဲ့ဒီကနေပြီးခဲ့တဲ့နှစ်ကအဆင့်30ပဲရတဲ့ချယ်ဆီကိုရောက်လာခဲ့တာပါ။ဒါကကျွန်တော်အတွက်အကြီးဆုံးစိန်ခေါ်မှုပါပဲ။ဘာဖြစ်ဖြစ်ကျွန်တော်အဲ့ဒီလိုစိန်ခေါ်မှုတွေကိုကြိုက်ပါတယ်။လိုလဲလိုအပ်တယ်လို့ထင်ပါတယ်။ကိုရောက်တဲ့နေရာမှာအလုပ်ကိုကြိုးစားပြီးအခြေအနေကိုမှန်ကန်တဲ့လမ်းကြောင်းကိုဥတီအောင်လှုပ်သွားရမှာပါ
and I also yeah I want to tell thanks to our fans because
ကျွန်တော်အနေနဲ့ပရိသတ်တွေကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။ဒါကြောင့်လဲဆိုတော့သူတို့ကအိမ်ကွင်းမှာရောအဝေးကွင်းမှာပါကျွန်တော်တို့ကိုပွဲတိုင်းအနံ့ရအောင်တွန်းအားပေးခဲ့ပါတယ်။ဒါကြောင့်ပရိသတ်တွေအနေနဲ့လည်းဒီလိုစိတ်ကြည်နပ်မှုမျိုးရတဲ့ပါတယ်
ဒါပြင်ကွန်တီကတော့ FA ဖလားကိုပါလိုချင်တယ်ဆိုပြီးတော့ပြောပါတယ
် I think that we have also another target
ကျွန်တော်တို့ရဲ့နောက်ထပ်ပြင်မှတစ်ခုကိုလည်းရအောင်လှုပ်သွားရမှာပါဘာလို့လဲဆိုတော့ FA ဖလား final ကိုရောက်ဖို့အတွက်ကျွန်တော်တို့အရန်ကြိုးစားခဲ့ရပါတယ်ပြီးတော့လာမယ့်ဘောလုံးရာသီအတွက်နီးမှန်လမ်းမှန်နဲ့ပြင်ဆင်သွားဖို့လိုပါတယ
်ဒါဟာကွန်တီအတွက်တော့သူ့ရဲ့ပထမဆုံး Premier League ဘောလုံးရာသီမှာပဲ Champion ဖြစ်သွားတာဖြစ်ပြီးတော့ Chelsea အတွက်တော့ Premier League ဖလားကို5ချိန်မြောက်ရလိုက်တာပါဒါပြင် Chelsea နီးပြ Antonio Conte ဟာ Premier League ဖလားကိုရဘူးတဲ့၅ရောင်းမြောက် Italy နီးပြလဲဖြစ်လာပါတယ်ပေါ်တူဂီမှာတော့ Benfica အသင်းအောင်ပွဲခံခဲ့ပါတယ်ပေါ်တူဂီအမတ်ဘေးဘောလုံးပွဲမှာ Benfica အသင်းချန်ပီယံဖြစ်ပြီးတော့ Benfica ကစားသမားတွေနဲ့ပရိသတ်ဒီ Mila 73ရဲ့နေ့ကညလုံးပေါက်အောင်ပွဲခံခဲ့ကြတာပါဒီနေ့ကကစားတဲ့ပွဲမှာ Benfica က Victoria Gamarra's ကို၅ဂိုးကိုမရှိနဲ့နိုင်တာကြောင့်ဘောလုံးရာသီကုန်ဖို့နှစ်ပွဲအလုံးမှာချန်ပီယံဖြစ်သွားတာပါဒါဟာ Benfica အတွက်တော့ပေါ်တူဂီမဘေးချန်ပီယံစုကို၄နှစ်သက်တိုက်နိုင်ရတာပါ Benfica ပရိသတ်တွေဟာအသင်းအလန်းတွေလယ်စည်းတွေဝေယံပြီးအောင်ပွဲခံခဲ့ကြပြီးတော့အသင်းသားတွေလည်းနောက်ပိုင်းမှာပရိသတ်တွေနဲ့အတူပါဝင်ခဲ့ကြပါတယ်ခင်ဗျာ။ဘာကြောဘောလုံးသမားဟောင်းကြီးတွေဟာပြီးခဲ့တဲ့တစ်ပတ်ကတော့တရုတ်ပြပွဲတစ်ပွဲကစားခဲ့ကြပါတယ် Maradona, Valderrama, Boban, Trezeguet, Salgado, Ronaldinho, Cafu စတဲ့ကံွယ်ဘောလုံးသမားဟောင်းကြီးတွေဟာဒီဘောလုံးကွင်းထဲကိုကြောပြန်ပြန်ဝင်ခဲ့ကြတာပါ ရိနိုင်ငံမနာမမြို့တော်မှာကျင်းပတဲ့ပြည်ပကမဘောလုံးဖွဲ့ချုပ်ရဲ့ကွန်ဂရက်နဲ့အတူဒီတရုတ်ပြပွဲကိုကစားခဲ့တာပါဒီပွဲစီစဉ်ဖြစ်တာနဲ့ပတ်သက်ပြီးတော့စပိန်နဲ့ရီယယ်မက်ဒရစ်နောက်တန်းလူမီရှယ်ဆော့ဂါဒိုပြောတာက
ဒီပွဲစီစဉ်ဖြစ်တာဟာလူမျိုးရေးခွဲခြားမှုကိုဆန့်ကျင်တယ်ဆိုတာပြသဖို့ပြီးတော့မျိုးသမီးဘောလုံးပွဲတွေပိုဖြစ်လာအောင်အားပေးဖို့နဲ့ပိုပြီးတော့တန်ရှင်းများတာပြီးပွင့်လင်းမြင်သာမှုရှိဖို့အတွက်ဖြစ်ပါတယ်
စပိန်နိုင်ငံမှာကျင်းပတဲ့ Madrid Open Tennis အမျိုးသားတူးချင်း Final မှာတော့စပိန်နိုင်ငံသား Rafael Nadal ကိုဆွဲသွားပါတယ်။ Final မှာ Nadal က Austria က Dominic Thiem ကို6-6-6-4နဲ့နှစ်ပွဲပြတ်နိုင်သွားတာပါ။ Nadal အတွက်တော့ဒါဟာ Madrid Open ကို5ချိန်မြောက်အနိုင်ရတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တဲ့အတွက် Nadal ဟာအခုဆိုရင်ပြိုင်ပွဲ3ခုဇက်တိုက်ကိုအနိုင်ရလိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်သူဟာအခုဆိုရင်အဆင့်၄ထဲကိုလည်းပြန်ဝင်လာပြီဖြစ်ပါတယ်ခင်ဗျာ။အမျိုးသမီးတူးချင်း Final မှာတော့ Romania က Simona Halep ကချန်ပီယံဖြစ်သွားပါတယ်။စနေနေ့ကကစားခဲ့တဲ့အမျိုးသမီးတူချင်းဖိုင်နယ်မှာဟာလပ်ကပြင်သစ်ကမလာဒီနိုဗစ်နဲ့ကစားခဲ့တာဖြစ်ပြီးတော့ပထမပွဲကိုဟာလပ်က 9-5 နဲ့နိုင်ပေမဲ့ဒုတိယပွဲမှာတော့မလာဒီနိုဗစ်က 9-6 နဲ့ပြန်နိုင်ပါတယ်။ဒါကြောင့်တတိယပွဲဆက်ကစားကြတာမှာဟာလပ်က 6-0 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာသူ့အတွက်တော့မက်ဒရစ်အိုပန်ကိုနှစ်နှစ်ဆက်တိုက်အနိုင်ရတာဖြစ်ပြီးဒီလိုအနိုင်ရလိုက်တဲ့အပေါ်မှာဟာလပ်ပြောတာကတော့
Yeah, it's a great feeling to win the second time in a row.this title
ဒီစုကိုနှစ်နှစ်ဆက်တိုက်အနိုင်ရလိုက်တာဟာအရန်ကောင်းပြီးတော့အရင်ထက်ထူးကြပါတယ်ပွဲကလည်းအတော်တော်ကောင်းပါတယ်ခရစ်စတီနာကစားတာလည်းကောင်းပါတယ်သူကလည်းလုံးဝအရှုံးမပေးတာကြောင့်အတော်လေးအာရုံစိုက်ကစားလိုက်ရပါတယ်ဒီပွဲကိုနိုင်ဖို့ကျွန်မအစွမ်းကုန်ကြိုးစားခဲ့တာပ
ါနံပါတ်ပွဲအပီစုပေးရဲ့နေရာမှာ Federation Flower Tennis ပြိုင်ပွဲတုန်းကဆရီနာဝီလျံနဲ့တခြားပြိုင်ပွဲကစားသမားတွေကိုရင်းရင်းသီးသီးရိုင်းရိုင်းတိုင်းပြောခဲ့လို့ဆုံးသန်းစစ်ဆေးခံရတဲ့ရိုမေးနီးယားအသင်းရဲ့အသင်းကောင်းဆောင်အီလီယနာတပ်စ်ကိုဒီစူပေးပွဲမှာပါဖို့ခွင့်ပြုခဲ့တဲ့အတွက် WTA အမျိုးသမီးတင်းနစ်အဖွဲ့ချုပ်ဥက္ကဋ္ဌစတီဗ်ဆိုင်မွန်ကမက်ဒရစ်အိုပန်ပြိုင်ပွဲစီစဉ်သူတွေကိုပြည့်တယ်ရှုံချလိုက်ပါတယ်ခင်ဗျာ
ကိုရင်နိုင်တဲ့ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာစာသားနဲ့တကွလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်။ VOA ကနေဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းချင်းချုပ်ကိုပေါင်းလင်းဦးကကြီးညာပေးပါမယ်ရှင်။
မြန်မာမျိုးစားလူမျိုးရေးအချံပေးရရှိအောင်နဲ့ရုရှားဆိုရတောင်းရှိသူတွေကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးရမှာဂျောင်းဝင်ဟန်တာကိုကြိုးပမ်းခဲ့တယ်လို့ဆွဆဲချက်တင်တဲ့သူသမ္မတဒေါ်နယ်ထရန့်ဟာရုရှားထိတ်တန်းတန်တမန်တွေကိုထိတ်တန်းထောက်လှမ်းရေးသတင်းတွေပေးအပ်ခဲ့တဲ့ဆိုတဲ့သတင်းတွေကိုအင်ဗီဒိုကဖတ်ဆင်နေမှုကြိုးပမ်းနေရပါတယ်။သမ္မတရဲ့လက်ထောက်တွေနဲ့ရုရှားတောင်းဝင်ရှိသူတွေကြားဆက်နွယ်မှုတွေကိုအထူးစုံစမ်းစစ်ဆေးသူခန့်ပြီးစုံစမ်းဖို့လည်းအတိုက်ခံဒီမိုကရက်တွေကဖိအားပေးနေကြတာပါ။ဒီနေ့မှာပဲအမေရိကန်သမ္မတထရန့်ဟာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့ပြည်ထောင်သတင်းပတ်ထက်ဝါရှင်တန်မှာတွေ့တဲ့အချိန်လျှို့ဝှက်ထောက်လှမ်းရေးသတင်းချက်လက်ပေးရတာမျိုးမရှိခဲ့တဲ့အကြောင်းနဲ့ဆွေးနွေးပြောဆိုမှုအသေးစိတ်မှတ်တမ်းတွေကိုတက်တည်ပြနိုင်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။အမေရိကန်ဆုရှယ်ယာဈေးရဒေါ်လာဆုရှယ်ယာဈေးရနဲ့ဒေါ်လာဈေးရဟာဒီကနေ့ဈေးကွက်ဖွင့်ချိန်မှာပဲကျဆင်းခဲ့ပြီးဒါရီယာသမ္မတထရန့်ရဲ့အခြေတင်ဖြစ်စရာလောက်ရက်တွေပြောဆိုမှုတွေအပေါ်မှာရင်းနှီးမြှုပ်နှံသူတွေရဲ့စိုးရိမ်မှုတွေကြောင့်ဖြစ်မယ်လို့လည်းအကြေခတ်တွေကသုံးသပ်နေကြပါတယ်။အမေရိကန်ပြည်သူကအဓိကအဆုရှယ်ယာဈေးရမှာတော့ဗိုလ်ထုံးလေးစောပိုင်းမှာတရားခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။အာဖဂန်နိုင်ငံရှိဝိုင်းကစူရဗန်တန်လွှဲဌာနတစ်ခုကိုအထိတ်ခံဘုံပေါက်ခွဲသူတွေပါဝင်လက်နက်ပြည်စုံကန်ဆောင်ထားတဲ့စစ်သွေးကြွတွေဝင်ရောက်စီးနှင်းတိုက်ခတ်ရမှာလူနေဦးထံမှနေတည်ဆုံးပြီး20လောက်တန်ရရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်။အာဖဂန်လူငယ်တပ်ဖွဲ့တွေကချက်ချင်းလိုလိုပဲအဆောက်အဦကိုပိတ်ဆို့ဝန်းရံပြီးအပြန်အလှန်ပြစ်ခတ်ရမှာတော့တိုက်ခတ်သူတွေအားလုံးတည်ဆုံးသွားတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။နင်္ဂရာပြည်နယ်ရဲ့မြို့တော်ဂျလန်လက်ဘက်မှာဖြစ်တဲ့စီးနှင်းတိုက်ခတ်မှုတွင်မှာတော့အထိတ်ခံဘုံခွဲသူတွေကအာဖဂန်ရေဒီယိုနဲ့ရုပ်မြင်သံကြားဌာနကိုဝင်ရောက်တိုက်ခတ်ခဲ့တာပါ။ရကူရကောက်ဆောင်ကင်ချွန်ဝမ်ရဲ့လက်ထက်မှာပက်ထိန်တက်ဒုံးကျည်နဲ့နျူကလ িয়ার ထိပ်ပူးတွေရှိနေတာပြဿနာဖြစ်အောင်မီးထိုးပေးနေတာဖြစ်တဲ့အကြောင်းအမေရိကန်စစ်တပ်ရဲ့ Pacific Data ကုကဲဌာနအကြီးအကဲကသတိပေးပြောဆိုလိုက်ပါတယ်
။သတင်းကြေညာကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လွှင့်မှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Michael Zubinski ဖြစ်ပါတယ်။ကျွန်မ Ethan စမရှင်View American တန်မနက်ဖက်မြန်မာဘာသာစီစဉ်ဒီကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီတိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေလည်းဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.